Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00စတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။တနင်္လာညပိုင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ1800နီးပါးရှိသွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောကြားပါရတယ်။အမေရိကန်ရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲတွေကိုနေဗာနာပြည်နယ်မှာဂျိုတင်မဲတွေပေးနေကြပါရတယ်။အခုလိုနောက်ဆုံးရသတင်းတွေကိုတော့ကိုအောင်အောင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံကအမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာန NHM မှာတော့COVID-19 ရောဂါရှိမရှိစစ်ဆေးနိုင်ပါပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူကအတည်ပြုပြောဆိုလိုက်ပါတယ်
ဒီမှာရတဲ့ကျန်းမာရေးမှာဒီ COVID-19 ဗိုင်းရပ်စ်ကိုရှိမရှိလို့သိနိုင်ဖြစ်ပါတယ်။ဖြစ်တဲ့အခါမှာကျွန်တော်တို့ညီအစ်ကိုတွေ
ဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးပြောပြသွားတာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်အစိုးရတက်တဲ့ရခိုင်တိုင်းသားလက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေကြောင့်ရသေးတောင်မြို့နယ်မှာတော့သတင်းနှစ်ပတ်အတွင်းမှာစစ်ဘေးဒုက္ခသည်4000နီးပါးထွက်ပြေးနေကြရပါတယ်။နောက်ဒီစစ်ဖြစ်နေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်တွေကဖြတ်တောက်ခံထားရတဲ့အင်တာနက်ပြန်ပြီးတော့ဖွင့်ပေးဖို့လူမှုအဖွဲ့အစည်း105ဘွဲကဒီကနေ့တောင်းဆိုလိုက်ပါတယ်။စီးရဲတင်မာမှုတွေရှိလာနေတဲ့တပ်မတော်နဲ့ကရင်မျိုးသားစီယုတ် KNU တို့ကြားမှာတော့ဆွေးနွေးပွဲမကြခင်ကျင်းပနိုင်မယ့်အလားအလာရှိပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့တနင်္လာနေ့ညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ9000ကျော်သွားပြီးသေဆုံးသူ1800နီးပါးရှိပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောကြားပါရယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစတင်တဲ့ဟူဘေးပြည်နယ်မှာဒီကနေ့သေဆုံးသူက100ကျော်ရှိပါရယ်ပိုးကူးစက်နေသူတွေရောဂါဖြစ်နေသူတွေကိုစောင့်ရှောက်ဖို့ကျန်းမာရေးဝန်ထမ်းတွေလည်းဟူဘေးပြည်နယ်ကိုနောက်ထပ်ရောက်ရှိလာပါရယ်တရုတ်နိုင်ငံပြည်ပမှာပိုးကူးစက်သူအများဆုံးတွေ့ရှိတာကတော့ဂျပန်နိုင်ငံယိုကိုဟာမားစိတ်ကမ်းမှာတိကျခွဲစောင့်ကြည့်ခံနေရတဲ့ဇိမ်ခံအပျော်စီးသင်္ဘောကြီးပေါ်မှာဖြစ်ပါရယ်အဲ့ဒီ Diamond Princess တင်မောကြီးဘော်ကအမေရိကန်နိုင်ငံသား300ကျော်ကိုတော့အမေရိကန်အစိုးရကလေယာဉ်နှစင်းနဲ့ကယ်ထုတ်ခဲ့ပါတယ်။အဲ့ဒီခီးတွေတွေက14ရက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေပေမဲ့ရောဂါလက္ခဏာတွေမပြတဲ့အတွက်လေယာဉ်ပေါ်တက်ခွင့်ပြုခဲ့ပြီးတခြားခီးတွေနဲ့တီးခြားခွဲထားခဲ့ပါတယ်။ဒါပေမဲ့တင်မောဘော်ကနေပြန်ခေါ်လာတဲ့အမေရိကန်အားလုံးကိုတော့ကယ်လီဖိုးနီးယားနဲ့ Texas ပြည်နယ်တွေကလေးတဲ့စခန်းနှစ်ခုမှာ14ရက်တီးခြားခွဲစောင့်ကြည့်မှာဖြစ်ပါတယ်။Diamond Princess ဇန်ခန်တင်မောကြီးပေါ်မှာနောက်ထပ်ပိုးကူးစက်သူ69ယောက်ကိုဒီကနေ့ထပ်တွေ့တာကြောင့်စုစုပေါင်းပိုးကူးစက်နေသူဟာ454ယောက်ရှိသွားပါပြီ။အဲ့ဒီတင်မောကြီးပေါ်မှာရှိနေတဲ့ Australia နိုင်ငံသားတွေကိုကယ်ထုတ်မယ်လို့ Australia ဝန်ကြီးချုပ်ကဒီကနေ့ကြေညာပါတယ်။ Canada, Italy, South Korea နဲ့ Hong Kong ကလည်းသူတို့နိုင်ငံသားတွေကိုတင်မောဘော်ကနေကယ်ထုတ်ဖို့ပြင်ဆင်နေကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာဆက်ရှိနေကြဖြစ်ပွားနေတဲ့ပြည်တွင်းစစ်အဆုံးသတ်စေဖို့အတွက်အမေရိကန်နဲ့ညီညွတ်ရေးသဘောတူညီချက်တရက်ကိုနိုင်ငံတကာသက်သေတွေရှိထားပြီးဒီလမကုန်ခင်လက်မှတ်ရေးထိုးနိုင်ဖို့တာလီဘန်အဖွဲ့ကအစဉ်သင့်ရှိနေပုံရပါတယ်။အမေရိကန်နဲ့တာလီဘန်စစ်ဆင်ညီနိုင်သူတွေကြားဆက်ရှိလာကြဆွေးနွေးပွဲတွေကိုအင်ရှင်ဖြစ်လက်ခံကျင်းပပေးနေတဲ့ကာတာနိုင်ငံမြို့တော်ဒိုဟာမှာလက်မှတ်ရေးထိုးကြဖို့နှစ်ဖက်ကိုယ်စားလှယ်တွေသဘောတူထားတဲ့အကြောင်းတာလီဘန်အဖွဲ့အကြီးအကဲခေါင်းဆောင်တဦးကတာလီဘန်နေထောက်ခံတဲ့သတင်းဌာနတစ်ခုကိုပြောဆိုခဲ့တာပါ။တာလီဘန်စစ်ဆေးညှိနှိုင်းရေးအဖွဲ့ရဲ့အဓိကအဖွဲ့ဝင်တယောက်ဖြစ်တဲ့အဗ်ဒူဆလမ်ဟနာဖီနဲ့ဒိုဟာမြို့မှာခြေစိုက်တဲ့သူ့ရဲ့ရုံးအနေနဲ့လက်မှတ်ရေးထိုးဖို့နေ့အတိအကျကိုတော့ထုတ်ဖော်မပြောသေးပါဘူး။တာလီဘန်အဖွဲ့နဲ့နှီးစက်တဲ့သတင်းရင်းမြစ်တွေအရတော့ဒီလ29ရက်နေ့မှာလက်မှတ်ရေးထိုးနိုင်ပြီးတော့ဒီပွဲမှာအာဖဂန်ရဲ့အင်မီချင်းနိုင်ငံတွေကကိုယ်စားလှယ်တွေကုလသမဂ္ဂလူမျိုးရေးကောင်စီအစ္စလာမစ်နိုင်ငံတွေနဲ့ဥရောပသမဂ္ဂ EU ဖွဲ့တွေကတပ်သေးတွေဖြစ်တက်ရောက်ကြပါမယ်။ဒီသဘောတူညီချက်လက်မှတ်ရေးထိုးပြီးတာနဲ့အမေရိကန်နဲ့အာဖဂန်ဆိုရုကဒီဖမ်းဆီးထားတဲ့တာလီဘန်တပုံ9000ကိုပြန်လွှတ်ပေးရမှာဖြစ်ပြီးတော့တာလီဘန်တွေဘက်ကလည်းသူတို့ဖမ်းထားတဲ့လူ1000ကိုပြန်လွှတ်ပေးရမှာပါ
။စီးရီးယားနိုင်ငံအလက်ပိုမြို့အနောက်မြောက်ပိုင်းကရွာပေါင်း12ရွာကျော်ကိုအစိုးရတပ်တွေပြန်လည်ထိန်းချုပ်နိုင်ပြီလို့စီးရီးယားစစ်တပ်ကပြောပါရယ်။စီးရီးယားပြည်တွင်းစစ်ပွဲအစောပိုင်းကာလကလေးကတပုံတွေသိမ်းပိုက်ထားခဲ့တဲ့ဒေသကိုအစိုးရတပ်တွေဘက်ကပြန်လည်ထိန်းချုပ်နိုင်ဖို့ကြိုးစားနေချိန်မှာပဲအခုလိုပြန်လည်သိမ်းပိုက်နိုင်ခဲ့တာပါ။အိနီချင်းအစ်လစ်နယ်တွေကခန့်ရှိခုံးမြို့နာကရွာတော်တော်များများကိုလည်းသမရဘာရှာအယ်အာဆတ်ကိုတစ်ဆာခံတဲ့တပ်တွေကသိမ်းယူနိုင်ခဲ့တယ်လို့ဒေသရင်းသတင်းစင်းမြစ်တွေကပြောပါရယ်။ဒီနေ့ကနေနေတော့ကစီးရီးယားအစိုးရတပ်တွေနဲ့တပုံတွေဂျီဟတ်စစ်ပွဲဆင်နွှဲနေကြတဲ့စစ်သွေးကြွတွေနဲ့ တိုက်ပွဲပြင်းထန်ခဲ့တယ်လို့လူခွင့်ရေးဆိုင်ရာစီးရီးယားစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်နိုင်ငံတွေကတခြားလက်နက်ကိုင်အဖွဲ့အလုံးကိုအကြမ်းဖက်အဖွဲ့တွေလို့ပြောနေတဲ့ဆီးရီးယားအစိုးရဘက်ကတော့အလက်ပိုအနောက်မြောက်ပိုင်းနဲ့အစ်ဒလစ်နယ်နေရာတော်တော်များများမှာအကြမ်းဖက်အဖွဲ့တွေနဲ့တိုက်ပွဲမှာအစိုးရတပ်တွေဘက်ကမြန်မြန်ဆန်ဆန်ရှေ့တိုးထိုးစစ်ဆင်နိုင်ခဲ့တယ်လို့အစိုးရပိုင်းစာနာသတင်းကဖော်ပြပါရတယ်။နိုင်ငံတောင်ပိုင်းဒမတ်စကတ်မြို့တော်နဲ့မြောက်ပိုင်းကဒီအလက်ပိုမြို့ကိုဆက်သွယ်ထားတဲ့ M5 အဝေးပြေးလမ်းမကြီးကိုအစိုးရတပ်တွေဘက်ကထိန်းချုပ်လိုက်ပြီးနောက်မှာအခုလိုတိုက်ပွဲတွေဖြစ်ပွားတာဖြစ်ပါတယ်။
အမေရိကန်နဲ့ဥရောပတို့ကြားတည်ရှိတဲ့ဆက်ဆံရေး Transatlantic Relationship လက်လော့ချင်နေတဲ့ပတ်သက်လို့အမေရိကန်နဲ့ဥရောပနိုင်ငံတွေကြားသဘောထားအမြင်မတူညီမှုတွေထင်ထင်ရှားရှားရှိနေတာကိုဂျာမနီနိုင်ငံမှာကျင်းပနေတဲ့မြို့နယ်လူမျိုးရေးဆိုင်ရာညီလာခံမှာတွေ့မြင်ခဲ့ကြရပါတယ်။အဲ့ညီလာခံကိုကမ္ဘာတဝန်းကနိုင်ငံရေးနဲ့စီးရေးကောင်ဆောင်ရာနဲ့ချီတက်ရောက်ခဲ့တာဖြစ်ပါတယ်။ဂျာမနီသမ္မတ Frank Walter Steinmeier ကဒီညီလာခံအဖွဲ့မိန့်ခွန်းပြောတဲ့အခါမှာအမေရိကန်နိုင်ငံဟာနိုင်ငံကအတိုင်းဝိုင်း International Community ဆိုတဲ့အယူအဆကိုညင်းဆိုနေတယ်လို့ဆွဆွဲလိုက်တယ်လို့ရုရှားနဲ့တရုတ်နိုင်ငံတို့ရဲ့ချင်းချောက်မှုအန္တရာယ်ကိုလည်းသတိပေးပြကြခဲ့ပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper နဲ့နိုင်ငံခြားရေးဝန်ကြီး Mike Pompeo ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကတော့အမေရိကန်နဲ့ဥရောပကြားဆန်ရေးအဖို့အထစ်ဖြစ်နေတယ်ဆိုတော့ကိုလက်မခံပဲညင်းဆိုခဲ့ပါရယ်နိုင်ငံခြားရေးဝန်ကြီး Pompeo ကဒီဆက်ဆံရေးအဖို့အထစ်ရှိနေတယ်လို့ပြောတာဟာလက်ရှိမန်တရားကိုထင်ရှားခြင်းမရှိကြောင်းနဲ့အဲ့ဒီဆက်ဆံရေးပြီးဆုံးသွားပြီလို့ပြောတာဟာချက်ကားပြောနေတာဖြစ်တယ်လို့လည်းပြောပါရယ်ခင်ဗျာ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညာပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာဒေါင်းတို့မျိုးဆက်တန်တဲ့အဖွဲ့ကအဖွဲ့ဝင်၃ယောက်ကိုနောက်ထပ်6လထောင်ဒဏ်ချခဲ့တဲ့အပေါ် Amnesty International အဖွဲ့ကကြေညာချက်ထုတ်ပြန်ပြီးတော့သူတို့ကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့နောက်ထပ်တရားစွဲခံရတဲ့ဒေါင်းတို့မျိုးဆက်တန်တဲ့အဖွဲ့ဝင်9ယောက်ထဲက3ယောက်ကိုဘုရားထောင်မြို့နယ်တရားရုံးကအလုံးနဲ့ထောင်ဒဏ်6လထပ်မခဲ့တာပါ။မြန်မာနိုင်ငံမှာကောင်းမွန်တဲ့အနာဂတ်ရရှိဖို့ဖျော်ဖြေကြတဲ့လူငယ်တွေအခုလိုမျိုးတရားစွဲခံထောင်ဒဏ်ချခံရတာကိုကြီးကြီးအဖြစ်မြန်မာစစ်တပ်ကအညှို့အထဆောင်ရွက်နေတယ်ဆိုတာပြသနေတယ်လို့ Amnesty International ရဲ့ဒေသဆိုင်ရာညွှန်မှု Nicholas Bagelin ကပြောပါတယ်။အာဏာပိုင်တွေဟာလူငယ်တွေတရော်တင်ပြတဲ့အခြေအနေတွေကိုစဉ်းစားမဲ့အစားသူတို့ကိုအပြစ်ပေးနေတယ်လို့လည်းသူကပြောပါတယ်။အခုလိုမျိုးပြစ်ဒဏ်တွေကိုပယ်ဖြတ်တင့်တယ်လို့ဖန်ဆီးထားတဲ့တန်ချက်အဖွဲ့ဝင်အလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့နောက်ထပ်ဆွဲချက်တွေအလုံးကိုပြန်ရုပ်သိမ်းပေးဖို့အတွက်လည်း AI အဖွဲ့ကတောင်းဆိုပါတယ်ရွေးကောက်ပွဲကျင်းပဖို့ရှိနေချိန်မှာဒေါအောင်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအပြည့်အဝကာကွယ်ပြီးဒီခွင့်ရေးတွေအတွက်အတားအဆီးဖြစ်နေတဲ့ဥပဒေတွေကိုရုပ်သိမ်းဒါမှမဟုတ်ပြင်ဆင်တင့်တယ်လို့ Amnesty International အဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်ဒေါင်းတို့မျိုးဆက်တန်ကြအဖွဲ့တန်ကြထိုးရတဲ့ပတ်သက်လို့နိုင်ငံတော်အကြီးအကျယ်ပြက်စင်မှုပုံမှန်905ကကြီးဆက်သွယ်ရေးဥပဒေပုံမှန်66ကကြီးတို့နဲ့စစ်တပ်ကတရားစွဲထားတာပါအမှုစုစုပေါင်း10မှု ရှိပြီးတော့လောလောဆယ်အထိအမှု4မှုကိုမြို့နယ်တရားရုံးတွေကအပြစ်ရှိတယ်လို့ဆုံးဖြတ်ကအလုံးနဲ့ထောင်ဒဏ်တွေအသီးသီးချမှတ်နေတာဖြစ်ပါတယ်
အမေရိကန်ပြည်သူ့စုမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲကြရင်လက်ရှိ Republican သမ္မတ Donald Trump နဲ့ရှင်ပြန်မှုအတွက် Democratic Party တွင်သမ္မတလောင်းရွေးချယ်ပွဲကိုကျင်းပနေတာမှာဒီလ22ရက်နေ့ Nevada ပြည်နယ်မှာကျင်းပမယ့်ပနားမရွေးကောက်ပွဲအတွက်ကြိုတင်မဲတွေစပိတ်နေပါပြီ Nevada ပြည်နယ်မှာဒီလိုကြိုတင်မဲခွင့်ပြုတာကတော့ဒါပထမဆုံးအကြိမ်ဖြစ်ပါတယ်ကြိုတင်မဲပေးမဲ့ရက်ကိုတနင်္ဂနွေနေ့ကနေအင်္ဂါနေ့အထိသတ်မှတ်ထားပြီးပနားမရွေးကောက်ပွဲကိုတော့ Nevada ပြည်နယ်တော်ဝန်စနေနေ့မှာကျင်းပမှာပါဒီဘာရပီနေဟာလူမျိုးရေးအရာကွဲပြားမှုတွေတည်တည်တသာရှိနေတဲ့ဒေသဖြစ်တာမို့ဒီမိုကရက်တစ်ပါတီတမန်တော်ရှင်ပြန်သူတွေအတွက်လူမျိုးစုံမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကန့်ကွက်မှုတွေကိုပထမဆုံးရင်ဆိုင်ရမယ့်နေရာလည်းဖြစ်ပါတယ်နီဗာဒါဟာအစောပိုင်းပနမယူကောက်ပွဲတွေကျင်းပခဲ့တဲ့အိုင်အိုဝါနဲ့နယူးဟမ်ပ်ရှယ်ပြည်နယ်တွေလိုလူမျိုးအများစုကြီးစိုးတဲ့ပြည်နယ်မဟုတ်ပဲလက်တင်နယ်ဝါတွေအာဖရိကနယ်ဝါတွေအများပြားရှိတဲ့ပြည်နယ်တစ်ခုဟာအစောပိုင်းကျင်းပပြီးစီးခဲ့တဲ့ပါတီရင်းတမန်တော်ယူပွဲတွေမှာတော့သူကိုယ်သူဆိုရှယ်ဒီမိုကရက်တူအဖြစ်ကြွေးကြော်ထားတဲ့ဗမာပြည်နယ်ထက်လွတ်တော်မှန်ဘာနီဆန်နတ်ကဒီလူထောက်ခံမဲ့အများဆုံးရထားပြီးတော့အခုလာမဲ့နီဗာဒါရွေးကောက်ပွဲမှာလည်းအနိုင်ရပွဲရှိကြောင်းရွေးကောက်ပွဲမှာတိုင်ငယ်လူလူစစ်တမ်းတွေအများသိရပါတယ်ခင်ဗျာ
အမေရိကန်အစိုးရရှေ့နေချုပ်ဝီလျံဘာယာရုကနေနှုတ်ထွက်ပေးဖို့အမေရိကန်တရားရေးဝန်ထမ်းဟောင်းနဲ့အစိုးရရှေ့နေဟောင်းတရားတထောင်ကျော်ကအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မိတ်ဆွေလည်းဖြစ် နိုင်ငံရေးအကြံပေးဟောင်းလည်းဖြစ်တဲ့ Roger Stone အတွက်ထောင်ဒဏ်အကြံပြုချက်ကိုတရားရေးဌာနကပြန်လည်ပြင်ဆင်ခဲ့ပြီးတဲ့နောက် Republican အစိုးရလက်ထက်ရော Democrat အစိုးရလက်ထက်မှာပါတာဝန်ထမ်းခဲ့ကြတဲ့တရားရေးဝန်ထမ်းနဲ့အစိုးရရှေ့နေဟောင်း 1100 ကျော်ကအခုလိုတောင်းဆိုလိုက်ကြတာပါလက်ရှိတရားရေးဌာနမှာတာဝန်ထမ်းနေကြသူတွေအနေနဲ့လဲကျက်ဝက်နဲ့မညီညွတ်တဲ့လောက်ရတစုံတရာတွေ့ခဲ့ရင်တရားရေးဌာနစုံစမ်းရေးမှူးချုပ်နဲ့လွှတ်တော်ကိုတင်ပြကြဖို့သူတို့ကတိုက်တွန်းခဲ့ပါတယ်2016သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ယှက်မှုနဲ့ပတ်သက်တဲ့စုံစမ်းမှုအတွင်းလွှတ်တော်ကိုလိန်ညာမှုတပ်သေးထွက်ဆိုမဲ့သူတွေကိုတားဆီးနှောက်ယှက်မှုတို့နဲ့အပြစ်ရှိကြောင်းတွေးရှိထားတဲ့ Roger Stone အတွက်ထောင်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်ဖို့မူလကအကြံပြုထားတာပါဒါပေမဲ့တရားရေးဌာနရဲ့လွဲမှားမှုဖြစ်တယ်လို့သမ္မတ Trump က Twitter ပေါ်မှာရေးသားခဲ့ပြီးတဲ့နောက်တရားရေးဌာနကထောင်ဒဏ်အကြံပြုချက်ကိုရှော့ချခဲ့တာပါဒါကြောင့်တရားမှုကိုကင်တွယ်နေတဲ့အစိုးရရှိနေ4ယောက်လုံးအမှုကနေနှုတ်ထွက်ခဲ့ကြတဲ့အပြင်တယောက်ကတရားရေးဌာနကနေပါနှုတ်ထွက်သွားပါတယ်ခုလိုထောင်ဒဏ်အကြံပြုချက်တွေကိုပြင်ဆင်တဲ့အတွက်ရှေ့နေချုပ်ဝီလျံဘားကိုသမ္မတ Trump က Twitter ပေါ်မှာချီးကျူးပါတယ်ဝီလျံဘားကတော့ဒီအမှုအတွက်သမ္မတကတစုံတရာခိုင်းစေညွှန်ကြားခြင်းမရှိဘူးလို့ ABC ရုပ်သံနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်
။ Australia နိုင်ငံမှာ Tommy Yamou ငွေဂီတဖျော်ဖြေပွဲတစ်ခုကိုမနေ့တနင်္ဂနွေနေ့က Sydney မြို့မှာကျင်းပခဲ့ပါတယ်။ဒီဖျော်ဖြေပွဲမှာပြည်တွင်းပြည်ပကဂီတအနုပညာရှင်တွေပါဝင်ပြီးတော့လူပေါင်း 9,000 လောက်တက်ရောက်အားပေးခဲ့ကြပါတယ်။ပွဲမှာ Australia ရုပ်ရှင်နဲ့ဟာသာတရုတ်ဆောင်စာရေးဆရာ Silas Baba ကအစီအစဉ်မှုအဖြစ်ဆောင်ရွက်ပါတယ်။ဒီပွဲမှာ Alice Cooper, Olivia Newton-John နဲ့အဲလန်နိုင်ငံကအကျော်မော်ရူနန်ခီတီနိုလိုနာမည်ကျော်အနုပညာရှင်တွေကလာပြီးတော့ဖျော်ဖြေခဲ့ကြတာပါ။ဒီပွဲကရတဲ့ငွေတွေကိုတော်မီကြောင့်ပျက်စီးဆုံးရှုံးခဲ့ရတဲ့ဒေသတွေကြီးလက်မိသက်ဌာနတွေနဲ့တလိမ့်ဆန်ပြုစုဆောင်ဆောင်ရေးအဖွဲ့တွေကိုပေးလှူသွားဖို့စီစဉ်ထားပါတယ်။ဩစတြေးလျမှာပြီးခဲ့တဲ့စက်တင်ဘာလကစပြီးတော့လောင်တဲ့တော်မီတွေကြောင့်မြေကာပေါင်း29သန်းကျော်မီးလောင်ပျက်စီးခဲ့ပါတယ်။ New South Wales ပြည်နယ်မှာမီးကြောင့်အနည်းဆုံး33ယောက်သေဆုံးခဲ့တယ်လို့တော်ရိုင်းတလိမ့်ဆန်တန်းချီပြီးတော့လည်းသေဆုံးခဲ့ရပါတယ်ခင်ဗျာ။
တနင်္လာညအတွက်နောက်ဆုံးသိထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်း VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ Website မှာနားဆင်နိုင်ကြပါရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံကအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHM မှာတော့ COVID-19 ရောဂါရှိမရှိစစ်ဆေးနိုင်ပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူကပြောပါတယ်လူနာတွေစီကဓာတ်ခွဲနမူနာတွေကိုရယူပြီးတော့ရောဂါပိုးရှိမရှိဆိုတာကို NHL ကနေစစ်ဆေးတဲ့ရလဒ်နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ရည်ညွှန်းဓာတ်ခွဲခန့်နေစီဟာရလဒ်ဟာကိုက်ညီမှုရှိတာကိုလည်းတွေ့ရပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်စုစုကသတင်းပေးပို့ထားပါတယ်
COVID-19 ဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုမြန်မာနိုင်ငံမှာရှိတဲ့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHM မှာစတင်စစ်ဆေးနိုင်ပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ
်။ဒီမှာရဓာတ်ခွဲနမူနာတွေမှာဒီ COVID-19 ဗိုင်းရပ်စ်ပိုးရှိမရှိတွေကိုစစ်ဆေးနိုင်ဖြစ်ပါတယ်။စစ်ဆေးတဲ့အခါမှာကျွန်တော်တို့မြန်မာတွေစစ်ဆေးသလိုပဲကွာကျွန်တော်တို့ပြန်မှကြည့်ဒေါက်တာဆက်ချက်တဲ့ထိုင်းနိုင်ငံ NHM မှာတခါလေးပြေဖို့ပြီးစစ်ဆေးတာရှိပါတယ်။အဲ့ဒီရတဲ့အဖြေလေးရဆိုရင်ကိုက်ညီမှုရှိတာတွေ့ရပါတယ်။ဒါကတော့ဒီမှာကျွန်တော်တို့ဒီမှာနိုင်ငံ additional health level ကြီးအောင်လို့ချစ်ပါတယ်။
COVID-19 တန်လျာနဲ့စောင့်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းဓာတ်ခွဲခန်းတွေကတခုဖြစ်တဲ့ထိုင်းနိုင်ငံမှာရှိတဲ့ဓာတ်ခွဲခန်းစီကိုသာပေးပို့ပြီးအတည်ပြုချက်ရယူခဲ့တာပါ။ဒါပေမဲ့မနေ့ကစောင့်ကြည့်လူနာ2ဦးရဲ့ရောဂါရှိမရှိဓာတ်ခွဲအဖြစ်မှာရည်ညွှန်းဓာတ်ခွဲခန်းစီကရလဒ်နဲ့ NHL ကရလဒ်အတူတူဖြစ်တာကိုတွေ့ရတယ်လို့ပြောပါတယ်။အခုလိုမြန်မာနိုင်ငံက NHL မှာစစ်ဆေးနိုင်မှုအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ချိတ်ဆက်ပေးမှုနဲ့ထိုင်းနိုင်ငံနဲ့ဂျပန်နိုင်ငံတို့ကနေလိုအပ်တဲ့ဓာတ်ခွဲပစ္စည်းတွေကိုလက်ခံရရှိပြီးလူနာတွေရဲ့ဓာတ်ခွဲနမူနာတွေမှာ COVID-19 ဗိုင်းရပ်စ်ရောဂါပိုးရှိမရှိဆိုတာကိုရည်ညွှန်းဓာတ်ခွဲခန်းနဲ့တပြိုင်တည်းစစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာ COVID-19 တန်တရားလူနာမတွေ့ရှိသေးပဲစောင့်ကြည့်လူနာကတော့10ဦးရှိပြီးအဲ့ဒီထဲက2ဦးမှာရောဂါပိုးမရှိကြောင်းမနေ့ကဖေဖော်ဝါရီလ16ရက်ညပိုင်းမှာရည်ညွှန်းဓာတ်ခွဲခန်းကပြန်ချလာတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
အခုလက်ရှိမှာတော့เนาะကျွန်တော်တို့နိုင်ငံမှာတန်ဖိုးလူနာတွေ့ရှိတယ်မရှိသေးပါဘူး။ဒီနေ့ကအများကြီးဆိုလို့ရှိရင်တော့ဒီနေ့တော့10ဦးကို ဆွေးဥညာမှာဆက်ပြီးတော့စောင့်ကြည့်ထူတာမှုသိနေပါတယ်။သူတို့ကလည်းနေပြီးတော့တကွဲနမူနာတွေကိုလည်းကျွန်တော်တို့ကသလိုရှိပြီးဒေါက်တာဆက်ကိုပြေးပြတဲ့အခါဒီရောက်ဆိုလို့ရှိရင်အထူးပြန်လာပါမယ်။မိုင်းချက်ပြတဲ့ဆွေးဥညာအတူ36နှစ်ရဲ့မျိုးသားတူနဲ့မိုးကုန်းမျိုးနဲ့ဆွေးဥညာအသက်27နှစ်ရဲ့မျိုးသမီးတူဒီလိုပါမူတာမှဥရတဲ့ခွဲချီလို့မှာဆိုလို့ရှိရင် COVID-19 virus ရောဂါကိုမရှိပါကြောင်းဆိုပြီးတော့သူကမနည်းမနည်းပိုင်းမှာပြန်လာတဲ့အခါပျက်ပြတာဖြစ်ပြီးဖြစ်ပါတယ်။
ကျန်ရှိနေသေးတဲ့လူနာ၈ဦးတဲကမန္တလေးပြည်သူစေယုံကြီးကအသက်24နှစ်အရွယ်အမျိုးသားလာရှုမြို့နယ်စေယုံကအသက်18နှစ်အရွယ်အမျိုးသမီးတောင်တာမြို့နယ်စေယုံကအသက်38နှစ်အရွယ်အမျိုးသားမြစ်သားမြို့နယ်စေယုံကအသက်18နှစ်အရွယ်အမျိုးသားနဲ့အသက်34နှစ်အရွယ်အမျိုးသားသူတို့၅ဦးရဲ့တခွဲရလက်အဖြေကိုစောင့်နေပြီးလာရှုမြို့နယ်စေယုံကအသက်40အရွယ်အမျိုးသားဝေဘာကြီးအထူးကုစေယုံကအသက်38နှစ်အရွယ်အမျိုးသားနဲ့49နှစ်အရွယ်အမျိုးသားသူတို့သုံးဦးရဲ့တက်ခွဲနမူနာတွေကိုတော့ရည်ညွှန်းတက်ခွဲကန်စီပေးပို့ဖို့စီစဉ်နေတယ်လို့သိရပါတယ်။မြန်မာနိုင်ငံမှာ COVID-19 ရှိမရှိစစ်ဆေးလာနိုင်မယ်မယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ရည်ညွှန်းတက်ခွဲကန်စီကိုတော့လူနာတွေရဲ့တက်ခွဲနမူနာတွေကိုပေးပို့ပြီးသူတို့ရဲ့ရလဒ်ကိုသာအတည်ပြုချက်ရယူရအောင်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုလုံးဝမရှိသေးပေမဲ့ပြည်သူလူထုအနေနဲ့ကိုယ်ခံအားကောင်းအောင်စားသောက်နေထိုင်မှုလူထုတတ်တဲ့နေရာတွေကိုရှောင်ကြဉ်ပြီးလက်ကိုစနစ်တကျမကြာခဏဆေးပိတ်ဖို့အပါအဝင်ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့အတွက်လဲကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်။ COVID-19 ကူးစက်ခံရသူဟာတရုတ်နိုင်ငံမှာ9000နဲ့အများဆုံးဖြစ်ပြီးဂျပန်နိုင်ငံမှာအယောက်400နဲ့ဒုတိယအများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ပြန့်မွားလာတဲ့ဒီ virus ပိုးဟာဒေသရင်းနိုင်ငံတွေဥရောပနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း28နိုင်ငံကိုကူးစက်ပြန့်နှံ့နေပါတယ်။တရုတ်နိုင်ငံသား1800နီးပါးသေဆုံးခဲ့ပြီးဂျပန်၊ဟောင်ကောင်၊ထိုင်ဝမ်၊ဖိလစ်ပိုင်စတဲ့နိုင်ငံတွေမှာတော့တယောက်စီသေဆုံးခဲ့ပါတယ
်။မဆူဆူသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေသတင်းကိုတင်ဆက်ပေးကြပါတယ်။မြမဆိုးရစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားကတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ရေသေးတောင်မြို့နယ်ထဲမှာတော့ဒီသတင်းပတ်နှစ်ပတ်အတွင်းမှာအိုးအိမ်ဆွန့်ခွာပြီးထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်ပေါင်းက4000နီးပါးအထိရှိလာနေပြီဖြစ်ပါတယ်။ရခိုင်မြောက်ပိုင်းကစစ်ဘေးရှောင်စခန်းတွေကိုရောက်ရှိလာတဲ့စစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲစိန်ခေါ်မှုတွေကိုတော့ VOA မြမပိုင်းသတင်းတောက်ကိုတက်နိုင်ကမေးမြန်းပြီးသတင်းပေးပို့ထားပါတယ်။
ရသေးတော်မျိုးနယ်တွင်မှာဖေဖော်ဝါရီလအစပိုင်းကစတင်ပြီးဆိုရတက်နေရခိုင်လက်နက်ကိုင်ရဲ့ဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ကျွော်ပေါင်း၄၀ကျော်လောက်ကဒေသခံ4000နီးပါးဟာအိုးရင်ဆုံးခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။လက်ရှိရှိမှာရသေးတော်မျိုးပေါ်ကိုထွက်ပြေးလာသူတွေများပြားလာတာကြောင့်စစ်ဘေးဒုက္ခသည်တွေအတွက်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေတဲ့ကိုကျော်မင်းခိုင်ကပြောပါတယ်။
ကြက်တိုက်တွန်းနေတယ်ခင်ဗျာ။ဟွာရော့တော့ရဲဆိုတာမရှိဘူးနေတိုင်းလို့လို့တွန်းနေတယ်။ဥမာတချို့ရွာတွေမှာဆိုရင်လူ၁၀ယောက်ပြည့်အောင်မရှိတော့ဘူးပေါ့နော်။အင်း၄-၆ယောက်ရှိတဲ့ရွာမှာဆိုတော့မှဒီလူ၁၀ယောက်ပြည့်အောင်မရှိတဲ့ရွာတွေတော်တော်များသွားပြီခင်ဗျာ။အများကြီးခက်ခဲရှိရခင်ဗျာ။အခုပထမကျတော့ကျွန်တော်တို့ဘုံကျောင်းလေးမှာထားတယ်ပေါ့နော်။နောက်ကျတော့ဘုံကျောင်းဝင်းလေးမှာဒီဟိုတာလပက်လေးနဲ့မိုးကလေးနဲ့လှုပ်ထားတယ်။နောက်ကျတော့အဲ့ဒီဟာကိုတော့မှကျွန်တော်တို့လုံလောက်လောက်လုံးမပေးနိုင်တော့ဘူး။ဟာတော်တော်လေးများလာတဲ့ခါကျတော့လေကျွန်မထိနိုင်မသိနိုင်ဖြစ်လာတယ်ခင်ဗျာ။ဒုက္ခသင်နေထားတာလေ။အခုဆိုရင်ဒီကျွန်တော်တို့ဇုံးရင်တာကကျဲမာရေပေါ့နော်တစုံတစ်ခုခုဒီကျဲမာရေဒီကုဆွေဟိုယောဂလိုပုံစံမျိုးဖြစ်လာခဲ့ရင်ကျွန်တော်တို့ဘယ်လိုမှတားနိုင်မှာမဟုတ်ဘူးညာတော်တော်လေးအဲ့ဒီရှိနေနေထားပါပဲ
ဖေဖော်ဝါရီလအစပိုင်းလောက်ကလေးကရသေးတော်မျိုးနဲ့အောင်မေကုန်းကြီးရွာကထွက်ပြေးလာတဲ့သူတွေဟာနေစရာမရှိတာကြောင့်နေကြီးပေါ်မှာစက်ကူကတွေခင်းပြီးအိတ်နေကြရတယ်လို့ရသေးတော်မျိုးပေါ်ကစစ်ဆောင်တူကပြောပါတယ
်ညာတော့အမှုရေကာရင်မရှိတာအဲ့တော့ဒီကျဲမာရေနဲ့ပတ်သက်ပြီးတော့အင်တာတွေမလုံးရှုံတာတွေဟောကဲကျွန်တော်တို့ကဒီစက်ကူကတော့မရှိမှာတင်ပြရရလေမလုံးတ်တူမလေးမလုံးတော့ဘူးအေးတော့အေးတယ်ဗျာ
ရသေးတော်မျိုးနေမှာဖေဖော်ဝါရီလအတွင်းဆိုရတက်နေအဖွဲ့တို့တိုက်ပွဲတွေရခိုင်ကထက်ပြင်းထန်နေပြီးချေဝပေါင်း၄၀ကျော်လောက်ကဒေသခံ4000နီးပါးဟာနှိဆက်ရဆွေမျိုးတွေနဲ့ရသေးတော်မျိုးပေါ်ကိုအိုးအင်ဆုံးခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်မင်းပြမျိုးနေနဲ့လင်းမိုင်လောက်ဝေးတဲ့ဖောက်ပြော်ကျူရွာမှာလည်းပြီးခဲ့တဲ့ရက်ပိုင်းကစတင်ပြီးတိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေတာကြောင့်ဒေသခံချေဝသွားတဲ့ဟာနှိဆက်ရကိုထွက်ပြေးတော့ကြသလိုချေဝအတွင်းမှာပိတ်မိနေသူတွေလည်းရှိနေပါတယ်မင်းပြမျိုးနဲ့ဖောက်ပြော်ကြွေးပါကဒေသခံတွေများစုဟာနှိစက်အဘေးလွတ်ရာတွေကိုထွက်ပြေးသွားကြပေမဲ့မအေးမြန်တွေကတော့သူ့မှာတော့ဆရာနေရာလေးမရှိသလိုမတန်ဆွန်းဖက်ခင်ကိုပြုစုနေရတာကြောင့်ကြေးပါတွင်းမှာပဲနေထိုင်နေရတယ်လို့ပြောပါတယ
်။ဒီရကုန်းလုံးထွက်ပြေးနေတဲ့တခြားရောအမားတို့ကလည်းတော့ဆရာနေရာမရှိတော့ချေမျိုးတွေမရှိတော့ဘူးလားအိမ်မှာပြုတ်ခဲ့ပြီးနေရတယ်။ရိုးရင်းမှာခွန်ကေလောက်ကျန်တယ်အကွင့်ဖြစ်ဖို့စတဲ့တော့ရှိပေးတယ
်။ရခိုင်မြောက်ပိုင်းမှာစစ်ဆောင်တွေများလာတာနဲ့အများစားဝတ်နေရတဲ့အချိန်တောက်တုံးရေရှားပါးလေးပြဿနာတွေကိုပါစစ်ဆောင်စခန်းတွေမှာရင်ဆိုင်လာရတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစေယုံ RAC ကပြောခွင့်ရကိုစောစောထွန်းကပြောပါတယ်
။တောင်မင်္ဂလာစခန်းကပို့ပြီးတော့ဆိုတာပေါ့နော်။ဘာကြောင့်လဲဆိုတော့သူတို့ကစားဝတ်ရောသုံးရောအခက်အခဲတွေ့နေကြတာဖြစ်တယ်။နောက်ပြီးတော့မှ 你稍微不担心的，都要交么路？比如嘛，我要肯定的，我要个平台的信息不咯？
去看苗白嘛，系列计划的嘛，一干队系列没嘞，计划队嘛又到了一边。这边像物业队嘞，多拉你来讲，啊，可能到冬夜下班嘞，别在那里呢，人生来啊，去铁路嘞，都个十条吧嘞。去看苗白嘛，所以等你下回留下，来些兄弟带部队变态你的咯，带部队讲，你也生活特别你家的，这边都看的物业下嘞，这边超长脚提起来的咯，这边像这个是因高油你的 REC 时代呀，第二把的呀。
大家好，一开篇的瑞亚带部队的早当的七比六特别你家的，至少都看的的七呢。孤单来表表白给他批发的信，这是台湾的视频里的，也看比奶奶亲密奶奶个牛奶的出，因在那批到开下的宝马，便分别不倒数的将的零五点表白起码的，也看比奶奶个新牛奶，那亲密奶不拉完牛奶的嘛，批到看他下的因在那十多亩个，便米罗嘛分别不，卢木婆子这样的阿婆个，这个你倒数来吧的，这边二里地大的嘛，因在那被看来也比的闹白嘛，人生在外里个不比罗娘拉的路，卢奎臭泡沫里来不比。比如周老的路标牌的 ，VOA 密码牌的指定到南宫人家十段门面，比如指定被捕查牌的先。
好个吧，一看那前面那队员，大部分批保安队长的嘛，因在那片道看也比闹嘛。如果要求保姆的都让你来叫，将来会被捕，可能当初来批叫。一看路目派出所也表亏呀，我那旁对线也得来的，看高山也表话嘞。
这次一看的嘛，因在那被收目要路边也不话农村目的。稍微你也闹得他进来也这么也松松木的进来了闹得过来在那落地应该呢被被弄啊玻璃在那落地他就把路库也修好的都说让你来问看你来这个哎呀你要你这个这个这个这个闹得他进来呀的你的闹得这家的你还你有你在那落地说让你来奶奶讲分配不玻璃在那落到处来去把的
也马斯丹的也看人的感觉都但是叫大部分变了批不完你的也看病呢不地道忙多也对当不能用叫多门别弥补喵喵奶奶前面的不来往喵奶奶都那当时哥哥呢送了那设定那个设定比设定一问题他那个因为那来东边目巴拉马镇批到开发的第一天不地道忙多也对当呢弥补喵奶奶都嘛设定把大家那个因为那来变了配了配备买配外那山东院里嘛独立镇变比配备开了批发的啊，葫芦应当那被边看一边嘛，大伯的不边谈了的喽。如果也出把木头噶来不瞄了的喽，看高山啊表白嘞。
应当那全部为了老百姓家咯。如果出把木不瞄了的，大伯的玻璃，大伯的边谈了的，来这个准备你啊吧。
第一批把瓦里拉砖批包开了，大伯的叫。克林也把玩，阿亚达对中路购物体去那边，但亚亚都噶来超市老体去那里了哇。一看边那新庙奶奶，新庙奶不来玩庙嘛？因当那票到站的不在边，阿亚婆婆心里干过奶奶婆嘛，都婆他对媳妇，十岁有忘记他那个十岁开边买，十岁路没亚开吧不？一看边那苏亚婆表亏呀，随便大家有忘记乌云灭个咯，边那苏亚奶奶文要表板块么西部路表话嘞？
怎么边那苏亚奶奶的？因当那他到时么他到时多嘛，表路没亚乌的嘛，文要边的表板块怎么么激烈啥个了？好好好好好好好好好好好好好好好好好好好好好好好好好好好好好好好
好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好
好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好好我路来的这个西南的路，过年修包的西南的，这边忙恰恰都最忙。
那些一看边那段，你妈是咱呢，一看两那个一坡多家，再坡边上皮包的的路，不离不干皮身段，一看边那嘛，四乡物业在当脚都烂的的路，前面的不来往牛奶嘛嘞，四乡物业里头老细泥巴的，第四乡的个过年背上包，这边吃了没有其他家，过年背也嘛开对你的路嘞，路木坡西里个表话的。谁也不得不看地摊里嘛，因在那票到有呢，年前也跑上路没压脚，啊，收压呢也看人家干一多家，是个晚跑上比，年前也得少压马匹的路，路口也秋帮木的个压单家不，也看路木破碎的把稳，个前边呢、前边呢、前边呢也破破碎，这样俺破干的，当初他话嘞，怎么
样？那各位，这边被不给了，批把的先杀比了。အပြည့်ရလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစည်းရုံးနဲ့ပြန်ပြီးတော့မှစည်းရုံးတင်မာနေတဲ့စစ်တပ်တို့ကြားမှာညီညာရေးဆွေးနွေးကြမယ့်အခြေအနေအကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။ဒီအပိုင်းနေအတွင်းမှာပဲစည်းရုံးတင်မာမှုတွေရှိလာနေတဲ့ မြန်မာတက်မတော်နဲ့ကရင်မျိုးသားအစည်းအရုံး KNU တို့ကြားမှာတော့တပ်ပိုင်းဆိုင်ရာဆွေးနွေးပွဲတရက်ကိုလာမယ့်ဗုဒ္ဓဖူးနေ့မှာကျင်းပဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲကတော့ကြန့်ကြာနေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပြစ်ခတ်ရဲစေးရေး MCA စာချုပ်ပါအချက်တွေကိုဆွေးနွေးအကောင်အထည်ဖော်ဖို့ဖြစ်ပါတယ်။ပြီးတော့ဒီခုလက်တလောဖြစ်နေတဲ့စည်ရေးတင်မာမှုတွေကိုလည်းရှော့ချနိုင်မှုရည်ရွယ်ထားပါတယ်။သတင်းပြေဆုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ညီကြိုင်းရဲ့လုပ်ငန်းစဉ်တွေပြန်လည်စတင်ဖို့အတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားညှိနှိုင်းဆောင်ရွက်နေကြမှာပဲ။ Tamron နဲ့ KNU အကြားမှာစီးရီးတင်းမာမှုတွေရှိလာနေတာပါ။ပြီးခဲ့တဲ့လကုံပိုင်းကတော့ဖာပွန် KI အတွင်း KNU ကမိုင်းဆွဲတိုက်ခိုက်တာကြောင့်တရင်မှုတူကြာဆုံးခဲ့တယ်လို့ Tamron ဘက်ကသတင်းထုတ်ပြန်တယ်လို့ဒီအပိုင်းအတွင်းမှာ Tamron ဘက်ကဖာပွန် KI အတွင်းကကြေးရွာတချို့ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်း KNU ကသတင်းထုတ်ပြန်တာတွေရှိပါတယ်။ဒီလိုတင်းမာနေချိန်မှာနှစ်ဖက်တပ်တွေကြားတွဲဆုံဆွေးနွေးဖို့ရှိနေကြောင်း KNU ရဲ့အထွေထွေအတွင်းမှုဘရိုစောထာတို့မှုကပြောပါတယ
် NCA ရဲ့ခံစုံခံလေးကိစ္စဟောအဲ့ဒီခံစုံခံလေးကိုကျွန်တော်တို့ဘယ်လိုအခြေခံချပြီးတော့ဆွေးနွေးရမလဲအမှားဒါတွေကလက်မှတ်ထိုးပြီး14ရက်အတွင်းမှာလောက်အောင်ကိစ္စလေဒါပေမဲ့အခုပါကျွန်တော်တို့ဒါဆွေးနွေးဖို့အတွက် process ဆွေးနွေးရအဆင့်မရှိဘူးလေ
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရဲ့အခန်း3ဟာထိတ်တိတ်ရင်ဆိုင်မှုတွေရှောင်ရှားနိုင်ရေးအတွက်တပ်တွေနေရာချထားရေးတပ်ဖွဲ့ဝင်တွေလွတ်လပ်စွာသွားလာနိုင်ရေးအရက်သားတွေအပေါ်အကာအကွယ်ပေးရေးနဲ့အကူအညီပေးရေးအခန်း4မှာတော့တိုက်ခိုက်မှုရစဲရေးဆိုင်ရာစီမံစည်းကမ်းစစ်ဘက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးနဲ့ဆက်ဆံရေးရုံးတွေဖွင့်လှစ်ရေးတို့ပါဝင်တာဖြစ်ပါတယ်ဒီချက်တွေတိတိကျကျမတတ်မှတ်နိုင်တာကြောင့် Tamron နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားမှာမကြာခဏစစ်ရေးအရာထိတွေ့မှုတွေဖြစ်ရတာလို့သုံးသပ်တာတွေလည်းရှိနေပါတယ်။ဒီရက်ပိုင်းအတွင်းဖာပွန် KI အတွင်းကရွာတချို့ကို Tamron ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံရွာသားတွေယာနဲ့ချီပြီးတိတ်ဆောင်နေရတယ်လို့လည်းဘဒိုစောထာတို့မူကပြောပါတယ
်။ရချားဆိုတာမျိုးလေးအရောဖြစ်နေတာလို့ခက်တဲ့သုံးလေးလောက်ရှိပါတော့။သူတို့ဒီလိုဆိုနေတဲ့လည်းပဲကြီးနေလျှောက်ပြစ်တယ်လေအဲ့လိုမျိုးအဲတော့ရွာသားတွေလည်းပြေးကြ IDP စစ်တပ်ပြန်ဖြစ်တာပေါ့ဗျာ
လက်ရှိစီရေးနဲ့ဆွေးနွေးပွဲအခြေအနေကိုမေးမြန်းနိုင်ဖို့တမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကရင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအဖွဲ့ဝင်တဦးကတော့အခုလိုပြည်ပခန့်တွေဖြစ်ပွားရတာဟာ NCA စာချုပ်ပါအချက်လက်တွေကိုအတိအကျအကောင့်ထဲမဖော်နိုင်သေးတာကြောင့်လို့ယူဆကြောင်းအခုလိုပြောပါတယ
်ရှင်းပြဆိုင်ရာခေါင်းဆောင်လေးထပ်ပြီးတော့ညှိနှိုင်းမှအဆင်ပြေမယ်လို့ဒီလိုပဲဟိုယုံကြည်တယ်ပေါ့နော် NCA ချမှတ်တဲ့နှင်းလန်းကိုသူလည်းတိတ်ကြအောင်လိုက်နဲ့ကိုယ်ကတိတ်ကြအောင်လိုက်အဲအဲ့ဒါကိုလိုက်လံချင်အပြင်တော့ဒါမလိုလားအဲ့ပြဿနာတွေမရှိဘူးလို့ဒီလိုပဲသုံးကြတယ်ပေါ့နော်တွေ့ရင်တော့အရှင်ပြေနိုင်ဖို့ရှိတယ်သူသူချင်းကျင်းနေယူပေါ့နော
်စီရေးတင်းမာမှုတွေဟာပဲခူးတိုင်းဒေသကြီးဘက်မှာလည်းဖြစ်ပေါ်လာတာတွေရှိနေပြီးပြီးခဲ့တဲ့ဒီဇင်ဘာနဲ့ဇန်နဝါရီလပိုင်းတွေကတော့တောင်ပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေနဲ့ KNU ကြားဆွေးနွေးတာတွေရှိခဲ့ပါတယ်လာမယ့်ဆွေးနွေးပွဲမှာတော့တက်မတော်ညှိနှိုင်းရေးအဖွဲ့ကဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အဖွဲ့နဲ့ KNU ဘက်ကဒုဥက္ကဋ္ဌဘရိုစောခွေထူဝင်းခေါင်းဆောင်တဲ့အဖွဲ့ဆွေးနွေးကြမှာဖြစ်ပါတယ်။အစိုးရရဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချင်းရေးဗဟိုဌာနဒုဥက္ကဋ္ဌပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရာပြည့်တို့ဦးဆောင်တဲ့အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့ဟာNCA စာချုပ်ပါအခန်း346တို့ကိုဒီလ16ရက်နေ့ကနေစပြီး3ရက်ကြာဆွေးနွေးနေပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တင်းနာညရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ် 1239-282-999 လေးကိုလည်းဓာတ်ရိုက်ဆက်သွယ်နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2020ပြည့်နှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်နားဆင်ရမှာပါ။မြန်မာတခွေအစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့
ဒီနယ်တစ်ခုနဲ့တစ်ခုအတော်အလာလမ်းကြောင်းကိုသူကထိန်းချုပ်ထားတာရှိတယ်။ဒီလိုထိန်းချုပ်ထားတော့
ဒါကတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်လိုက်တဲ့အတွက်မြမနယ်ဆက်ကကုန်သွယ်ရေးအခြေအနေစီးပွားရေးကဏ္ဍမှာတင်ပြထားတာကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။ဒီနောက်ပိုင်းမှာလည်းဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေကမြမတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာပြည်တွင်းပြည်ပခီးသွားတွေအသွာအလာများသလိုမြန်မာဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားကြတဲ့ကြိုက်ထီးဥစည်းတော်ရှိရာတောင်ပေါ်မှာတော့အနေနဲ့ရရက်ကနေလာပြီးတော့ကျူးကျော်နေထိုင်တာတွေရှိနေတာကြောင့်ပြဿနာပေါင်းစုံနဲ့ရင်ဆိုင်နေရပါတယ်။ကျူးကျော်နေထိုင်သူတွေဟာစီးကပ်မဲ့ဈေးရောင်းချတာတွေနောက်ဥပဒေနဲ့ညှိစွန်းတဲ့လုပ်ငန်းတွေကိုလုပ်ကိုင်တာရှိတယ်ဆိုပြီးဖျားဂောပကအဖွဲ့နဲ့လည်းမကြခဏဆိုသလိုပဋိပက္ခတွေဖြစ်ပါတယ်ဒီလိုမျိုးကြိုက်ထီးဖျားရဲ့ပုံရိပ်ကိုပါထိခိုက်လာနိုင်တဲ့အခြေအနေတွေကိုသက်ဆိုင်ရာအာဏာပိုင်တွေဘက်ကဘလို့များကင်တွယ်ဖြေရှင်းပေးနေပါသလဲဆိုတာကိုမြင့်မခသတင်းအေဂျင်စီကမတ်မေတကြဟိန်တင်ဆက်ထားတာနားဆင်ပါရှင
်မွန်ဂျီနယ်စိုက်ထူမြို့နယ်စိုက်ထီးဦးတောင်ပေါ်မှာအနေနဲ့ရရက်ကလာရောက်နေထိုင်ကြတဲ့ကျူးကျော်သူတွေဟာတနေ့တစ်နေ့ပုံမှန်များပြားလာတဲ့အတွက်စီကံထိန်သိမ်းရေးကိုတင်းကျပ်စွာဆောင်ရွက်နေရတယ်လို့သိရပါတယ်စိုက်ထီးဦးတောင်ပေါ်မှာအမြဲနေထိုင်ကြတဲ့အိမ်အောင်စုပေါင်း952စုကျော်ရှိနေပြီးတော့လူဦးရေအနည်းနဲ့လည်း2,498ဦးနေထိုင်နေလို့ရင်းပြင်းတော်အုပ်ချုပ်ရေးအဖွဲ့ရဲ့စည်ရင်းတွေကသိရပါတယ်ကျူးကျော်နေထိုင်ကြသူတွေအနည်းနဲ့ကြိုက်သေးတောင်ပေါ်မှာမင်းမင်းစရိုက်ဆန်းဆန်းလုတ်ကိုင်းနေမှုကိုလည်းဂောပကအဖွဲ့ကကြိုက်သေးစီဒီတော်မြတ်ကြီးရဲ့ပုံရိပ်ကိုမထိခိုက်စေဖို့နဲ့ဥပဒေနဲ့အညီနေထိုင်သွားဖို့ပြင်းပြင်းစီကန်းတွေချမှတ်ထားတယ်လို့ကြိုက်သေးစီဒီတော်ဗန္နာတော်ထင်းဂောပကအဖွဲ့ဝင်ဦးစိုးလိုင်ကခုလိုပြောပါတယ
်အခုဖြစ်တဲ့ကိစ္စကကျွန်တော်တို့ကြိုက်သေးဖျားမှာဖြစ်ဆက်ဆက်ဖြစ်လာဒီဘောမှာကျွန်တော်တို့ကတော့ဆေးတယ်နဲ့ဂောပကနဲ့ဖြစ်တဲ့ပြဿနာမဟုတ်ဘူးကျေးဇူးကဒီပေါ်မှာကျွန်တော်တို့နိုင်ငံရေးအမြတ်ထုတ်မှုစီးပွားရေးအမြတ်ထုတ်လို့မှုအပွဲကြီးကြီးအသီးသီးကိုဟာလာကျွန်တော်တို့ခေါ်လို့ရတဲ့အချိန်မျိုးမှာခေါ်ပြီးတော့မိမိကိုယ်ကြိုးစီးပွားအတွက်เนาะကျွန်တော်တို့ဟာလာဖျားကိုခုတော့လို့ဒီသာသနာညှိုးမအောင်ရသာသနာနယ်မြေမှာเนาะနိုင်ငံရေးလုပ်ွက်ကြီးလာလုပ်ပြီးတော့လှုပ်ရှားလာတဲ့အချိန်မျိုးကကျွန်တော်ခင်မှာဖြစ်လာတာမဟုတ်ပါဘူးဖြစ်ပေါင်းကြတယ်အဲ့ဒီအချိန်တွေကိုကျွန်တော်တို့ကဟာလာတက်ပြီးဘုရားရဲ့ဘုံရုံပြည့်ကဘာမှာအမှန်ဖြစ်တဲ့ဘုရားရဲ့အခြေအနေဟာလာကျွန်တော်တို့ဘုရားရဲ့ဘုံရုံပြည့်ဒီနိုင်ငံတော်ဘုံရုံမပြည့်ရင်နောက်ခီးသွွားလုပ်ငန်းဆင်ပြေချောမွေ့စီကြီးတွေကျွန်တော်တို့အဆင်ပြေအောင်လုပ်ရတဲ့ဘွဲဖြစ်ပါတယ်ဒီပြန်ကြသေးတယ်နဲ့ကျွန်တော်တို့ဘောက်ကနဲ့ဖြစ်တဲ့ဘွဲဆိုရင်ဒီလောက်ထိကြက်ကဖြစ်စရာအကြောင်းရှိတယ်နည်းမဲ့ကျက်လက်လုပ်တဲ့ဟာကိုကျွန်တော်စီးမဲ့ကမဲ့ခွတ်တမ်းမယ်ဆိုရင်သာသနာလည်းကျွန်တော်ညှိုးနှောင်းပြီးတော့ကဘာဘုံရုံကိုတက်ပြီးဘုံရုံကိုကျွန်တော်ညှိုးနှောင်းမခံနိုင်အဲ့အတွက်တော့ကျွန်တော်ဥပဒေတိုင်းရအောင်လုပ်သွားမယ်
ကျူးကျော်နေထိုင်သူတချို့ဟာစီကံမဲ့ဈေးရောင်းသားတွေအနှိမ်လုပ်ငန်းတွေဥပဒေနဲ့မလွတ်ကင်းတဲ့လုပ်ငန်းတွေကိုလုပ်ကင်နေတဲ့အတွက်အမှုခင်းတွေဖြစ်ပွားနေခြင်းဖြစ်တယ်လို့ဂောပကအဖွဲ့ဝင်ဦးစိုးလိုင်ကခုလိုပြောပါတယ်
။နာသိကြီးတော့ရောက်လာကြတယ်လေပါတာပေါ့ဗျာ။အဲ့ဒီကနေပြီးတော့ဒဇာဒဇာရောက်လာကြတာပေါ့။ပတ်သက်ရပတ်သက်ကြောင့်ရောက်လာကြတာတပုံကြီး။နော်။ဒါတော့သူပြောချင်တာအဲ့ဒါပဲ။ပြန်ကြဈေးတယ်စစ်စစ်မှန်မှန်နဲ့ကျွန်တော်တို့ကအမှန်ကမရှိလို့လှုပ်ရှားတဲ့လူကကျွန်တော်တို့ဂောပကရဲ့မြစ်တက်ရက်ခံခြင်းနဲ့ဟုတ်လား။လမ်းညုံမှုပြုတ်ကိုကြီးပေးမှုနဲ့သူတို့သွားရောက်နေကြတာခင်ဗျားတို့မြင်တယ်ပြည့်နေပြီဟာလာအဲ့လိုကပြောလို့အချောင်ရတယ်ဒီပေါ်မှာရတယ်ဆိုတဲ့အတိုင်းဒါဒီပေါ်မှာပဲရမှုတစ်ခုပဲကြည့်ပြီးတော့ဒါဘာကျိုးမှဘာစီးကောင်းမှမရှိတဲ့ခါမျိုးဆိုကျွန်တော်ခွင့်မပြုနိုင်ဒီအတွက်တော့ကျွန်တော်တို့ဥပဒေရရအောင်ကျွန်တော်တို့နှိမ့်ခေါ်
လက်ရှိမှာတော့ဖီဒီရောဂောပကအဖွဲ့ကကျူးကျော်နေထိုင်သူနဲ့ဈေးသည်တွေအပေါ်မှာအမှု15မှုနဲ့အမှုဖွင့်ထားလက်ရှိတယ်လို့သိရပါတယ်။စိုက်တီယိုတောင်ပေါ်မှာဈေးမရောရကန့်သက်ထားတဲ့နေရာတွေမှာဈေးရောင်းချနေတဲ့ဈေးသည်တွေကိုဈေးမရောမှုလိုက်လံတားဆီးရာကနေဈေးသည်တွေနဲ့ဈေးဒီရောစီကံထိန်းသိမ်းရေးအဖွဲ့တို့အထူးကြိုးပမ်းနေဖြစ်ခဲ့ကြပါသေးတယ်။စိုက်တီယိုတောင်ပေါ်မှာဈေးရောင်းနေတဲ့ဈေးသည်တူကတော့ခုလိုပြောပါတယ်
။အဖွဲ့စီနဲ့စုပြီးတော့အဲ့ဒီဘောဝိုင်းခန်းတဲ့သူတက်မရောင်းတဲ့ဘာညာပြောတယ်အဲ့ဒီကြားထဲမှာအမားတို့ကဒီဈေးရောင်းမထမင်းစားတဲ့တော့အမားတို့အဆင်ပြေအောင်ရောင်းတယ်သူတို့လက်ခံနဲ့တော့နဲ့ပေါက်တယ်အခုနောက်ပိတ်ဆုံးအခါမှာအမားတို့အဖွဲ့စီအယောက်80နဲ့အပါဝအဖွဲ့တွေရောအပေါ်အဖွဲ့စီတွေရောအမားတို့ဝိုင်းဝန်းပြီးတော့တော့နဲ့ပေါက်တယ်အဲ့လိုမျိုးပေါ့ဟိုဆွဲလာရန်လာလောက်တဲ့အချိန်မှာအမားတို့ကတရားနဲ့တရားပေါ့နော်အမားတို့ဈေးရောင်းမထမင်းစားရတယ်အမားတို့ဒီမှာကောင်းအောင်မဆေးရောင်းနဲ့ပေါ့ပြန်ပြောတဲ့အခါကျတော့ဘလို့ဒီလမ်းမဈေးရောင်းလို့မရဘူးဘာညာဆိုတော့အမားတို့ဈေးပန်းတွေတော့နဲ့ဖောက်တယ်ဆွဲတယ်အဲ့ရနေတော့ပြောလို့မရဘူးခုအမားတို့တရားဆွဲလာတယ်အခါစစ်ကိုလည်းနောက်ထပ်တော့မခေါ်သေးဘူးခုမှအခုတွေ့တင်လာတော့ဝင်ရှိတယ
်စိုက်တီယိုစီဒီတော်ကိုတနစ်တက်တနစ်လာရောက်ကြတဲ့ဖျားဖို့ဧည့်သည်တွေများပြားလာတဲ့အတွက်လမ်းပိတ်ဆိုပြီးဈေးရောင်းခြင်းကမလိုလားအပ်တဲ့ပြဿနာတွေကိုဖြစ်ပေါ်စေသလိုကြားအုပ်တွေနဲ့မလွတ်ကင်းတဲ့ပစ္စည်းတွေကိုရောင်းချခြင်းကလည်းဖျားဖူးတွေကိုအနှောက်အယှက်ဖြစ်စေတယ်လို့ဂောပကအဖွဲ့ဝင်တွေကဆိုပါတယ်
။ဘလုံးရေပေါ်ရောင်းတာတို့နော်ဘလုံးရေပေါ်ရောင်းတာတို့အဲ့ဒါကျွန်တော်တို့စစ်သားတွေကိုဟိုတင်စစ်တွေစစ်တုံးတွေကိုအဲ့ဒါကျွန်တော်တို့လက်သက်စီတို့ဟိုမှာတို့အမွေးစီတွေနဲ့ပေါင်းခံပြီးတော့ရောင်းနေကြတယ်။စစ်စစ်မှမှရောင်းစားလို့ရှိရင်ကျွန်တော်တို့ဖျားကျွန်တော်တို့ပြတ်တာလောင်းမရှိဘူးကျွန်တော်တို့ဟိုဒီကနေတက်ကြီးဥပရားတွေဝယ်သွားတယ်ကိုကြရင်တွေးလိမ့်တယ်ပြတ်တာတွေပေါ်လာတဲ့အချိန်ကျတော့မှကျွန်တော်တို့ဒီသတင်းပို့တယ်နော်မမမကန်ရောင်းနေတဲ့ကိစ္စတွေကိုကျွန်တော်တို့ကအားမပေးချင်ဘူးတရားဥပဒေတွေလည်းဒုက္ခမရောက်စေချင်ဘူ
းဈေးတယ်တူကတော့ကောင်းမွန်စွာဈေးရောင်းနေတဲ့ဈေးတယ်တွေကိုတော့တရားဥပဒေနဲ့မလွတ်ကင်းတဲ့လုပ်ငန်းတွေဆောင်ရွက်နေသူတွေလို့ဆက်ဆံတာမျိုးကိုတော့မလုပ်သင့်ဘူးလို့ခုလိုပြောပါတယ
်သူတို့ကလမ်းကြီးနဲ့လူသားလူတာပိတ်တယ်ပေါ့အဲ့လိုမျိုးပြောတယ်ဒါပေမဲ့လမ်းဒီကထားရင်တော့မကျင်းပါဘူးနောက်ဆုံးရောင်းတဲ့ဈေးတဲ့တရားလုံးကဘုရားဘူးမရှိတဲ့ရက်ဆိုကိုတော်ဝံဖြစ်ပါသေးတယ်တနည်းကုန်တနည်းကန်းနေကျတဲ့တဲ့မှာထိုင်ရောင်းရတာမရောင်းစားချင်ပါဘူးဒီလိုဘဝမျိုးတွေလည်းဒါပေမဲ့ဒီကစီးပွားရေးတွေစိမပြေလို့သာသမီចောင်းသားကြီးចောင်းသားတွေရှိတဲ့အတွက်အစိမပြေလို့လားရောင်းစားနေရခြင်းဖြစ်တယ်ဒါပေမဲ့သူတို့တွေကဒီရောင်းစားတဲ့တပန်းတရက်ပေါ်မူတည်ပြီးတော့အနိုင်ကျင့်နေအုပ်ဒီနေ့တိုင်းနာမှာဆိုဆုံးဖြတ်မှုတွေလည်းတအားများပါတယ်နှစ်ခါသုံးခါရှိပြီဒီဘက်ဒီဖမ်းနေတိတ်ဆဲွားတယ်တင်းွားတဲ့ပစ္စည်းတွေကြောင့်ကိုယ်တွေလည်းပြန်ရင်းပြီးတော့ပြန်ရောဝယ်ရန်အတွက်အကျိုးကြီးရလဲရှိပါတယ်ဒီလိုပြေးရတာဒီအတွက်အကျိုးသမားတွေကလည်းမနေဘူးဖြစ်စင်တာတော့ဒီလိုလေပရိပကားတွေလည်းမဖြစ်ချင်ဘူးဒါပေမဲ့ဟိုအေးညောင်းလေးနဲ့ပဲဖြစ်ချင်တယ်ကကောင်းမွန်လေးပဲရောင်းစားချင်တယ်တပန်းတွေပဲတနိုင်တပိုင်းပဲရောင်းစားတာစီးပွားဖြစ်ကြီးလည်းမဟုတ်ဘူးမိသားစုစာဝတ်နေနေနဲ့တောင်းကြီးကြောင်းထားဖို့အရေးလေးတော့ပဲ
စိုက်တီယိုစီဒီတော်ကိုနှစ်စဉ်ပြည်တွင်းပြပခီးသွားဧည့်သည်ပေါင်းတန်း30ကျော်ထိဝင်ရောက်လျက်ရှိတယ်လို့သိရပါတယ်။ကျမမေတ္တာဟိမာမြမခမီဒီယာကနေသတင်းတွေကိုပေးပို့လိုက်တာပါ
။မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့နိုင်ငံတွင်းကူးသန်းသွားလာမှုခရီးသွားလုပ်ငန်းနဲ့ဈေးတွေကိုပါထိန်းချုပ်ထားတာကြောင့်မြန်မာနေဆက်ကနေတစ်သီးအဝယ်လဲရက်ဆိုင်လူနီးပါဖြစ်နေပါဗါးအဝယ်ကျသလိုဈေးလည်းကျနေတာပါဖရဲသီးနဲ့သခွားသီးအများဆုံးထွက်တဲ့ရာသီမှာတရုတ်ကိုပြန်လဲတင်ပို့နိုင်မယ့်အလားအလာရှိနိုင်ပါသေးသလားစိုက်ခင်းလုပ်ငန်းရှင်တွေအတွက်နေဆက်ကုန်သွယ်ရေးအခြေအနေကဘယ်လိုများရှိနေပါသလဲမူဆယ်105မိုင်ကုန်သွယ်ရေးဆောင်ကခွာညိုတစ်သီးပွဲယုံလုပ်ငန်းရှင်ဆိုင်းခင်မောင်ကို Skype ကနေဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်တင်ပြထားပါတယ်
စိတ်တွေမပိတ်ဘူးဆိုပေမဲ့တရုတ်ဘက်မှာသူ့ရဲ့ဟိုခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဒီကိုရောဂါကိုထိန်းချုပ်ဖို့ပြည်နယ်တစ်ခုနဲ့တစ်ခုအတွားအလာလမ်းကြောင်းကိုသူကထိန်းချုပ်ထားတာရှိတယ်ဒီလိုထိန်းချုပ်ထားတော့ဝယ်လက်တွေဒီပြည်မကနေမစင်းနိုင်ဘူးမစင်းနိုင်တော့ဝယ်လို့အားကျတယ်နောက်ပြီးတော့သူပြည်မထဲမှာဈေးခွက်တွေတော်တော်များများကပိတ်ထားတာရှိတယ်ပိတ်ထားတယ်ဆိုတာဈေးတွေပိတ်တော့အဝယ်တွေမရှိဘူး ยาวยาเรนนงเนี่ยตัวจีนอ๋อขาดยาวยาดาเทปเนี่ยยาไข่นงเราจะตัวไปเลยเช่นเสียขาดยาวยาดาเทปที่พยายามที่จะไปมาคุณอาศัยยาไข่นงเราจะเส้นว่าเลยแล้วตะควาเมื่อจะรอที่ขาดยาวยาดาเทปต้องใส่ยาไข่นงเราตาประมาณน่าอาเพียงจะเส้นหน้าบริเนาะที่เตี้ยที่เย่คุณเลสิเนี่ยตัวไม่สวยเนาะ ดียองยาเรประมาณน่ะก็80-90ที่ก็จะเส้นตัวเลยดียองสีอันนี้เนี่ยเปลี่ยวมาสุดเนาะดีพยายามที่อ่ะเลยดีได้ไหม80-90ที่ก็เสียจะเส้นตัวเลย80-90ตัวความไม่สุดงาเสียอันนี้40ตัวมาเส้นตัวจะเส้นมือเลยสีเราเลยเนาะเช่นนี้คุณเน้นเรื่องเปลี่ยนแต่ลาวิสุดเลยนี่ทำอยู่
โอเชียเปียวเรสโตรชีลาลาปอนโอเชียรูปลูมีออกมาทับอะไรเลยฉะนั้นโอเชียลาลาโอเปียวอะไรส่วนเนาะที่ที่ยกแค่ก้าตัวยกอะเทนชงในมุ่งเชนในวงมาอเมริกาหมู่ปีที่คู่ฟีบอยแล้วลาบอนเนาะฟีบอยแฟชั่นอะไรนะแฟชั่นตรงเนี้ยตัวนี้มาตัวเราเมียเมียเราตัวเทนชงในมุ่งตัวแค่ไหนเลยเหมียวเล่นเลยนาวีเราเทนชงในมีพิเศษมาเทนชงในมีพิเศษตัวแค่ไหนเลยบ้านมาตัวเนี้ยสุดยอดเลยอันเดียร์ตัวเราเมียเมียเลย อันนี้ยังไปมาดูว่าเป็นนี้เลยไปเลยไหมที่ตัวเตะที่ก็เตะผู้สั่งยี่กันดาน้าวิโรตัวแค่ก็เป็นยี่กันดาจะมายี่กันดาน้าวิที่เอาโชว์ยี่ไปหน่อยบ่เนาะน้าอักก็คนซีซีมูไปหน่อยอยู่ซาดินไปบ้านหนึ่งแต่ช่วยเลยป้าผู้ตาสูงหนึ่งทำให้อายุยี่สูงอ่ะไปเลยสูรจะดูยี่ขี่ตัวลายยี่กันดาขี่ตัวลายยี่กันดาเนี่ยจะใส่ในดินพอเดอร์รีสอร์ทเนาะ ไอ้ดิการไอ้ดิไปไหนมาปุ่มมันเฉยเนี่ยเชื่อมาฉันรู้ติดตีเลยสาดงมือว่าเลยแต่พี่ติดแต่ละตัวแค่ละปุ่มมันเฉยเนี่ยเชื่อดีแล้วเนี่ยฉันรู้เลยยาวไหวมือฉันรู้เลยสิว่าเชื่อเป็ดละไหมรู้หรอกมันมีมันไม่เอาเล่นในมาอู้ฟ้ารู้ตัวแค่ละเฉยเนี่ยตีเงินน้อยพี่ได้นั่งวันไล่ละพี่ก็ตัวแค่สาดงมือประมาณนั้นเลยแต่พี่ติดแต่ละเลยมา
คนอาเปียวเดี๋ยวคิดว่ากันหน้าบ่มาจังหวะติดตีแต่เล่นมีคนนี้อะไรไอ้เราเสียอันนี้เนี่ยโหที่เนื้อจะกงเดจิจะอู่อันนี้เนี่ยปีเรื่องอะไรที่ใส่เปียวทั่วโลกตัวเลยพยายามตะควาเก่งไปเช่นนี้ปอนเนาะตัวกูเสียพามีอาจารย์ปีไหนมาเดี๋ยวส่งชมหูเนี่ยอ่อนปอนจังหวะใส่เปียวทั่วโลกเดี๋ยวบ่ยังใช่เลยต้องดูดีกว่าจะไม่เช่นนะ ล้อล้อใส่สัวส่งเช่นนี้ก็จังหวะช่วงด้วยนี้อ่ะนาวีรอคู่ตีเพชรกูล้อล้อใส่ตีมโบแม่สุยเนาะตีเพชรมาสีเดะน่ะวนสาวมุอสุยะกูตัวนี้อะไรคนอ่ะค่ะนาวีรอตีเตยโบสาวมุสีเอกนาวีรอทบโบมุสีเอกดีเนี่ยไม่รู้มามากามีเปล่าแต่ยัง กูแล้วเราใส่จนเราแชนแฮมมาชีนี่เลยแล้วสั่นนี่เลยตีเลยขนาดเทียนท่าแม่เราวิโรปงท่าแม่สูงสูงข่ายเนี่ยกูแชนแฮมมาสูงสูงขันดามาแต่ยินไปยินยากเลยนะไอ้ที่ว่าถ้าวิโรชีนี่กูชีนี่เนี่ยดีแพทย์ดูเต็มบูแม่ส่วนเราเต็มยินยินยากไปเลยสุดรอดในยินสั่นลงชงด้วยไงชงแต่ตาเนาะชีนี่กูเศร้าจีอยู่ไม่ชี ที่แท้ปูวิโรเลยจังหวะอาจารย์เบลุไม่ยากว่ะที่กงสีเวียนปอนเนาะเสียรู้ดีทายงูกงสีเวียนายาวจอปลุกปงสามยูเนี่ยเวียนเลยตั้งตัวเรียเสพีโรเป้ปูนี่ลูเสียรู้กงสีทายนี่มาที่ตีนั่นนี่ปูเชนนี่เรนี่ทำอยู่สิบาทละอะคู่เนี่ยท่ายาที่ตีปูเร่ตั้งตัวเรียเลยแต่ดีนั่นเชลเล่ต่อตีจ้าเลยแต่ดีนั่นเชลเล่ตีจ้ารอที่มาสีก็เนี่ยเนี่ยพี่เด ตะความไว้รอนั่นเองประมาณนั้นตะคู่นั่นเต็มเลยละตัวใหญ่เลยตะความไว้อะสีคนนั้นเสียอันนี้เสียเสียตัวมันเนี่ยเส้นไว้เนี่ยยาวใหญ่เลยพยายามดีจ้ารอยาวลูกโอ้ไม่ยากเลยแต่บอกยาวไว้ก็เย็ดท้ายเย็ดท้าลูนี่นี่เฉยนี่แบบมีสิ่งดีเลสิเฉยนี่บอกมาต้องดูเรื่องเทนชั่วผู้ต้องดูเรื่องชอบวิธีผู้รอจะไม่ใช่ไปไหนเนี่ย ไม่ใช่ไปไหนแค่เลยที่เราที่เต็มโบได้ประมาณนั้นแหละจ้าเส้นละเราที่ตู้เย่เวลูอาเนี่ยตัวดูเราโชคดีนี่ละตัวใหญ่
ဒီဝိတိမှာပုံနေတာမျိုးတော့မရှိဘူးပြီးခဲ့တဲ့ရက်ပိုင်းတွေကကျွန်တော်တို့ဒီဝန်ဒိန်ကွေးမှာပုံနေတဲ့ဖယဲသီးတွေတန်ချိန်900လောက်ရှိတယ်အဲ့ဒါလည်းနေ့စဉ်စေတန်15တန်ပုတ်ပြီးတော့ကုန်သွားတယ်လောက်ကိုဖြစ်နေတာတွေ့ရတာဒါဆုံးရှုံးနေတာမှုတွေပေါ့ဒီတော့
မတ်တင်ဂီထိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်မနက်ဖြန်အင်္ဂါညတည်းလေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာနဲ့မိတ်ဆက်ပေးပါရစေ။
ရှိမှာဆက်မြန်မာနိုင်ငံတွင်အခု2020ခုနှစ်မှာအစိုးရအဖွဲ့အလှည့်အပြောင်းဖြစ်လာနိုင်တဲ့အထူးထူးရွေးကောက်ပွဲတက်ကျင်းပဖို့ရှိနေပါတယ်။နှစ်ပေါင်းများစွာဆေးဥချွေးအောင်နေခဲ့ရပြီးတဲ့နောက်ရပ်ဖက်ဒီမိုကရေစီစနစ်ကိုပြောင်းလဲနေချိန်မှာကျင်းပတဲ့တတိယချိန်မြောက်အထူးထူးရွေးကောက်ပွဲကြီးဖြစ်မှာပါ။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တည်ဆဲဥပဒေတွေမှာအားနည်းချက်ရှိတာတွေပြင်ဆင်မှုလိုတာတွေစသဖြင့်ရွေးကောက်ပွဲဥပဒေတွေနဲ့ပတ်သက်လို့ဟာခွက်တာခွက်တွေကိုအခုအင်္ဂါနေ့ညတည်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့ရတော့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုးပြီးတော့ပြဖို့ထားမယ်ဆိုရင်ဒရက်ဒေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော့ရှင်တွေကိုကြိုးပြပါရစေ။
အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါရယ်လူမှုကွန်ရက်တွေပေါ်မှာမြန်မာလူရေးသားဖော်ပြနေတဲ့အမုန်းစကားတွေကိုတိုက်ဖြတ်ဖို့ Facebook ကကြိုးစားနေပါတယ်ဒီတော့ဘလို့အကြောင်းအရာမျိုးတွေကအမုန်းပွားဖော်ပြမှုတွေရှိနေပါသလဲဘလို့ရေးသားချက်မျိုးဆိုရင်အမုန်းစကားလို့သတ်မှတ်နိုင်ပါသလဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်
ကုမ္ပဏီကသူ့ရဲ့လူမှုကွန်ရက်ထဲမှာအမုန်းစကားတွေကိုဘယ်လိုစူးစမ်းရှင်းလင်းနေသလဲဆိုတာကိုပြည်သက်နိုင်ငံကတာဝန်ရှိသူတွေကိုလေ့လာခွင့်ပေးမယ်တဲ့နော်ကိုသားညုံ
လူမျိုးရေးဘာသာရေးကြားမှစတဲ့အချက်တွေကြောင့်တိုက်ခိုက်ရေးသားခံနေရတာတွေကို Facebook ကဘယ်လိုနည်းပညာမူဝါဒတွေနဲ့တားဆီးနေသလဲဆိုတာပြည်သက်ကတက်ဆိုင်တဲ့တာဝန်ရှိသူတွေ6လလေ့လာဖို့ Facebook ကုမ္ပဏီနဲ့သဘောတူခဲ့တယ်လို့နိုဘာစနီယနီကကြေညာတာမဟုတ်လားမဆွေမမ
အွန်လိုင်းပေါ်မှာမုံစကားတွေပြက်နေတာတိုက်ဖြတ်နိုင်ဖို့အတွက်ဘလို့ပြဌာန်းချက်တွေဥပဒေတွေလိုမလဲဆိုတာကိုစဉ်းစားနိုင်ဖို့အတွက် Facebook ရဲ့ဆောင်ရွက်ချက်တွေကိုလေ့လာမယ်လို့ပြင်သစ်အစိုးရတာဝန်ရှိသူတွေကပြောတယ်ပြင်သစ်သမ္မတ Emmanuel Macron ကလည်းဒီနေ့ခေတ်မှာအာဏာရှင်အစိုးရတွေအစိုးရသဘောထားအမြင်ရှိတဲ့အစိုးရတွေနောက်ဒီအကြမ်းဖက်သမားတွေကဒီမိုကရေစီအစိုးရတွေထက်ကိုအင်တာနက်ကိုပို့ပြီးတော့အသုံးချနေကြတာမြင်ရတယ်တဲ့ဒါကိုတိုက်ဖြတ်နိုင်ဖို့လိုတယ်လို့ပြောတယ်ရှင်
အခုလိုပြင်သစ်ဆူရနဲ့ပူပေါင်းလုပ်တာကိုအရေးကြီးတဲ့လောက်ရတစ်ခုဖြစ် Facebook ဘက်ကလည်းပြောပါရယ်လူတွေရဲ့ဘဝမှာအင်တာနက်သုံးတာအရေးပါတဲ့အခန်းကနေပူပူပါလာနေတာကြောင့်ဥပဒေပြဋ္ဌာန်းချက်တွေထုတ်ဖို့လိုလာတယ်အဲ့လိုမျိုးထုတ်တဲ့အခါမှာလည်းထိရောက်အောင်လို့အဆူရတွေသက်ဆိုင်ရာတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းတွေအားလုံးပေါင်းလုပ်ဖို့လိုတယ်အကြံဉာဏ်တွေကိုတစ်ဖက်နဲ့တစ်ဖက်ဖလှယ်ဖို့လိုမယ်လို့ Facebook ကုမ္ပဏီရဲ့ကမ္ဘာကြီးရာဆိုင်ရာဒူဥက္ကဋ္ဌ Nick Clegg ကဆိုတယ်ဗျ
သူပြောတာမှန်တယ်ကိုသားညုံရဲ့ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးပြီးတော့မှအမုန်းစကားဖြန့်နေတာတွေစပြီးတိုက်ဖြတ်နေပြီအဲ့လိုလုပ်တဲ့နေရာမှာဘလို့အတုံးအနှုံးအရေးအသားမျိုးဆိုလို့ရှိရင်အမုန်းစကားလို့သတ်မှတ်လဲရခိုင်အရေးတစ်ခုတည်းကိုအာရုံစိုက်မှလားနောက်တခြားစီးပွားရေးလူမှုရေးနဲ့ပတ်သက်တဲ့အမုန်းစကားတွေကိုရောဖယ်ရှားမှလားဆိုတာတွေကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်ဒီငင်းကြေးရေးလုပ်ငန်းတွေကိုလေ့လာနေတဲ့သူတေသည်မောင်နေလင်းအောင်ကတော့သူလေ့လာရသလောက် Facebook ကရခိုင်အရေးကလွဲလို့ကင်တွယ်တာမတွေ့ရဘူးလို့ပြောပါတယ်
Facebook ကရခိုင်နဲ့ပတ်သက်တဲ့ကိစ္စကို UDP လုပ်နေလို့ကျွန်တော်တို့ယူဆလို့ရနိုင်တယ်ပေါ့နော်။ဘာလို့လဲဆိုရှမ်းလမ်းမှာဖြစ်နေတဲ့ကိစ္စတွေဒီဘာမှမလုပ်ဘူး။နောက်တစ်ခါကျကချင်မှာဖြစ်နေတဲ့ပြည်သက်ကမှာတပ်မနဲ့တပ်မနဲ့ပြောကြဆူကြတဲ့ကိစ္စတွေရှိတယ်ဒါတွေကတော့ဒီဘာမှမလုပ်ဘူး။နောက်တစ်ခါကျလို့ချင်းပြည်မီနမုံပြည်နယ်ပတ်မှာဒီဘက်မှာလည်းတပ်မနဲ့တပ်လူမျိုးစုအုပ်စုတပ်ရင်းခြေမှုအုပ်စုကိုညှိနှိုင်းသိသိကြီးတဲ့စကားပေါ့နော်ဒီလိုကိစ္စတွေရှိနေကြတယ်မှာ Facebook ဘာမှမလုပ်ဘူးလို့ကျွန်တော်ပြောချင်ပါတယ်လူမျိုးတွေတစ်ဖက်နဲ့တစ်ဖက်အလုံးအုံပြောကြတာဆိုကြတာရှိတယ်ပေါ့တစ်ဖက်အုပ်စုကိုဒီတလိษံနဲ့ခိုင်းနိုင်ပြီးပြောတာတစ်ဖက်အုပ်စုကိုလူဝဲကုံတိတ်ကညှိုးနှံသေးတယ်အောင်လုပ်တာပေါ့နော်ဥပမာဆိုတစ်ဖက်အုပ်စုကပြောမယ်ဟိုဘက်က group ကကောင်းနေအကုန်လုံးတက်ပြစ်လိုက်ပါလားဒီလိုမျိုးကျွန်တော်နေတိုင်းတွေ့နေရတော့ညင်နေရတာပဲဒါကြလေကြလို့ရှိရင်တစ်ဖက်အုပ်စုကနေတစ်ဖက်အုပ်စုကိုလူကုံတိတ်ကလူလို့သဘောမထားတော့ပေါ့နော်ကျွဲရီနွားရီနဲ့နှိုင်းနေခွေးတွေနဲ့နှိုင်းနေဒါဆိုရင်လူတယောက်ကိုလူလိုမဆက်ဆံတော့တဲ့ပုံစံနဲ့ပြောလာဒီဒါဆိုရင်တကယ်တမ်းကျရင်ဟိုအမတန်ကြီးတဲ့ hate speech တို့တော့ကျွန်တော်ပြောရတာပေါ့ဒါပေမဲ့အဲ့လိုအကောင့်တွေက ရှိနေတော့မယ်အဲ့အကောင့်ကြီးကတော့လည်းကျွန်တော်တွေ့တဲ့လောက်ကလည်းမြန်မာဘာသာစကားနဲ့ရေးထားတာပဲပေါ့နော
်တကယ်တော့အခုလိုမျိုးပဋိပက္ခဖြစ်နေတဲ့အဖွဲ့တွေကြားမှာပဲအမုန်းစကားတွေရေးသားဖော်ပြနေကြတာမဟုတ်ပါဘူးတခြားကိစ္စတိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရာရောက်တဲ့ဒီကြမ်းကြမ်းတန်းတန်းတိုက်ခိုက်ရေးသားမှုတွေကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်တဲ့
အမုန်းစကားရေးသားတွေကဘလောက်တောင်စိုးနေတယ်လဲဆိုတာဒီလူမှုကွန်ရက်ဒီပေါ်မှာသတင်းမှားဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကုမြတ်သူကခုလိုပြောပြတယ်ဗျ
အကိစ္စရဲ့အတိုင်းမှလုပ်လို့ရှိတယ်လေ။ကိစ္စရဲ့အတိုင်းမှအခုချင်းကျွန်တော်တို့လူမျိုးစုလက်နက်ကိုင်တွေပေါ့ KIA တို့ PNU တို့ TNL တို့သူတို့လိုဒီလူမျိုးစုလက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်အောင်လည်းကျွန်တော်တွေ့ရတယ်။ပြီးတော့တက်ကြွလှုပ်ရှားသူတွေပေါ့ဗျာ။ဒီကြောင်းသားလုံးသမားလယ်သမားတို့ဒီလိုတက်ကြွလှုပ်ရှားသူတွေကိုပုံချက်ပြီးတော့အမုန်းစကားတွေချက်လက်အမှားတွေအသုံးတိုက်ခိုက်တာကျွန်တော်တွေ့ရတယ်။နောက်တစ်ချက်ကမီဒီယာသမားတွေပေါ့။မီဒီယာသမားတွေလိုဒီတာဂက်ထားတိုက်ခိုက်တာမျိုးလည်းရှိတယ်။တော့ဒါနယ်ပယ်ပေါင်းစုံကြုံတွေ့နေရတဲ့ပြဿနာတွေအထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့စနစ်တကျထိုးနှက်မှုတွေရှိတယ်။အဲဒါနဲ့နိုင်ငံရေးရတဲ့ပုံပြင်နေကျွန်တော်တို့စာမှန်ပေါ့ထိတ်ရှားကြော်ကြားသူတွေကိုတိုက်ခိုက်တာမျိုးလည်းရှိတယ်။တော့ဒါကတော့ကျွန်တော်နယ်ပယ်ဆုံးမှာဖြစ်တယ်လို့ပြောလို့ရတယ်
ရခိုင်အရင်းနဲ့ပတ်သက်တဲ့ဒီအမုန်းစကားအရေးသားတွေကို Facebook ကအခုစပြီးတော့ကင်တွယ်နေပြီဆိုတော့သူတို့အတွက်ကရောဘလို့အခက်အခဲတွေရှိနိုင်တယ်လို့မြင်ပါလဲရှင
်။လက်ရှိငင်းရတဲ့အထက်မှာအဓိကအားဖြင့်နှစ်ပိုင်းတွေ့ရတာပါ။တစ်ပိုင်းကဟိုတုံးဆွဲသူတွေပိုင်တဲ့ပိုင်းနောက်တစ်ပိုင်းကကုမ္ပဏီနဲ့ပိုင်တဲ့ပိုင်ပေါ့။ဟောကုမ္ပဏီနဲ့ပိုင်တဲ့ပိုင်မှာဘာအဓိကတွေ့ရလဲဆိုပြီးသတင်းစကားသတင်းမှားတွေရောအမုန်းစကားတွေရောအဓိကကျွန်တော်အဲဒီပြောလို့ပါတာဗီဒါဆိုင်ပြဿနာဖြစ်တယ်။ကုမ္ပဏီဒီ US အခြေစိုက်ကုမ္ပဏီဖြစ်တဲ့ပြီးတော့သူစီမံမြန်မာဝန်ထမ်းပေါ့ဒီတကယ်ကြွန့်ကျင်တဲ့ဝန်ထမ်းတွေကျွန်တော်တို့ရှိမနေဘူးဒီလိုအချက်တွေကဒီအမုံစကားတွေရဲ့တည်င်းအပားတွေရဲ့တည်င်းစကားအတုပြောင်းမျိုးပေါ့နော်ပုံစံလေးမျိုးနဲ့ပေးနေနေမှာသူတို့တားဖို့အတွက်အခက်အခဲအဓိကဖြစ်တယ်ပေါ့အဓိကအဖြစ်မြန်မာပြည်ရဲ့ဟိုနောက်ခံအခြေအနေတမိုင်းနောက်ခံအခြေအနေဘာသာစကားရဲ့ဟိုအခက်အခဲနာတွေဒါတွေကိုသူတို့တော်တော်နားလည်ဖို့လိုနေတယ်ဒီကြွန့်ကျင်တဲ့ပညာရှင်တွေဒီရက်ဖက်အဖွဲ့ကြီးရဲ့အကူအညီကိုသူတို့ယူမှဖြစ်မှာပေါ့နောက်တစ်ပိုင်းတော့တုံးဆွဲသူတွေအပိုင်းကျွန်တော်တို့စီမှာဒီတည်င်းတွေကိုစီစစ်ပိုင်းခြားတတ်တဲ့ပညာရပ်ပေါ့နော်ဒီ media literacy ပြောမှာဒီကောင်အားနေတယ်ဗျအားနေတော့ကျွန်တော်တို့ကဒီ internet ပေါ်မှာတွေ့တဲ့များကိုယုံတယ်တောင်းတဲ့အမုန်းပွားကြတဲ့မှတ်ချက်တွေပေးတာမျိုးရှိတယ်ဆိုတည်င်းမှားတွေထွက်ဆွဲဖြန့်လာမျိုးရှိတယ်ဒီကနှစ်ပိုင်းရှိနေပေါ့
အမုန်းစကားဖြတ်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူပါသူတည်တည်မောင်နေလင်းအောင်ကတော့အမုန်းစကားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပြက်ပြက်တတ်တာမရှိဘူးလို့မြင်ပါတယ်
ကျွန်တော်မြင်ပါကျင်တော့တူတူတဲ့အနေနဲ့လည်းသူ့ဘာသာဆုံးဖြတ်လို့မရဘူး hate speech ဆိုတာဘာလဲဆိုပြီးတော့သူ့ပေရန်လေးတစ်ခုတီထွင်ဖို့အတွက်ကိုသူ့ဘာသာဆုံးဖြတ်လို့မရဘူးမြန်မာနိုင်ငံရဲ့အနေအထားကိုလည်းတူနားလည်ပုံလို့ hate speech နဲ့အလို definition ဖော်မယ်ဆိုရင်ကျွန်တော်မြန်မာနိုင်ငံကဥပဒေပြုလွတ်တော်ကိုယ်စားလှယ်တွေရနေပြီးတော့အဲ့ဒီလိုရေးဆွဲမှလာ Facebook ကနေပြီးတော့သူ့ဘာသာ definition ဖွင့်မှလာပေါ့ဒီကိစ္စကိုလည်းကျွန်တော်ပြန်ပြီးဆွေးနွေးဖို့လိုမယ်ဆိုပြီးကျွန်တော်ကထင်ပါတယ်ပေါ့နော်အဲ့ဒီ native ဖွင့်ဆိုချက်မပြတ်သားတဲ့အတွက်ကြောင့်တစ်ဖက်မှာ free speech ပြောပိုင်ခွင့်ရတွေလည်းဆုံးရှုံးသွားနိုင်တယ်ဆိုတာလည်းကျွန်တော်တို့ကတွေ့နေရပါတယ
်။ဒီလိုပြဿနာမျိုးတွေဖြစ်နေတာကြောင့်ပြည်သက်အစိုးရကအမိုးစကားတိုက်ဖြည့်မှာ Facebook နဲ့6လအတွဲလေးလာဖို့စီစဉ်တာဖြစ်မယ်မဆီမန်ဝါ
မြန်မာနိုင်ငံကိစ္စမှာတော့အမုန်းစကားအသေးပဲဖွင့်လာတယ်မကဇော်ဂျီဖွန်နဲ့ရေးတာကိုဖယ်မှာလားဂျူနီကုတ်နဲ့ရေးထားတာတွေကိုဖယ်မှာလားနှမျိုးလုံးနဲ့ရေးထားတာတွေကိုဘယ်လိုမျိုးထိထိရောက်ရောက်ဖယ်မှာလဲဆိုတာတွေကလည်းဒီလူမှုကွန်ရက်ပေါ်ကအမုန်းစကားတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဆွေးနွေးစရာတွေဖြစ်နေပါတယ်ရှင
်ကိုသားညိုကိုကြီးတင်ဆက်ခဲ့တဲ့မဆုမျက်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မရေးတန်တာကျော်အစီအစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပွားပါကြပါစေဒီလိုတက်တက်ရောင်တင်လာမှာတော့စုံမသွားတာ10နှစ်တောင်ရှိသွားပြီဖြစ်တဲ့ Fashion Designer Alexander McQueen အမတ်တရားသူ့ရဲ့ဘဝအကြောင်းပြောပြမှာဖြစ်ပါတယ်ဒီလိုမျိုးခေါ်တလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်တင်လာအစီအစဉ်မှာပြောပြပေးနေပါတယ် God but not forgotten ဒါကတော့အင်္ဂလိပ်စကားပြောသူတွေကြားမှာခွဲခွာမှုတစ်ခုကိုဖော်ပြတဲ့စကားအသုံးတော်မှာgone ထွက်သွားခဲ့ပြီ not forgotten သူ့ကိုဘယ်တော့မှမေ့မှာမဟုတ်ဘူးဆိုတဲ့စကားစုကကမ္ဘာကျော်ဒီဇိုင်နာ Alexander McQueen အတွက်ရည်ညွှန်းထားသလိုပါပဲပြီးခဲ့တဲ့ February 17ရက်နေ့မှာဆိုသူဆုံးမသွားခဲ့တာ10နှစ်တောင်ရှိသွားခဲ့ပါပြီအဲ့ဒီနေ့မှာပဲ Britain တော်ဝင်မိသားစုတွေက Cambridge မြို့သားကတော့ Catherine က Alexander McQueen ချုပ်ပေးထားတဲ့ဝတ်စုံကိုသူ့ရဲ့အမှတ်တရထုတ်ဝေခဲ့ပါတယ်ဈေးဝတ်စုံဒီဇိုင်းမျိုးယူထားတဲ့ကုတ်အင်းကြီးဖြစ်ပါတယ်
Tuga ain't mawe to ye come on pite, Mena William, Yakama, Asian Mena Charles Ne to Yazani Camelarone too. England Yabanga Gago Ye Tana ye at the Pune Bianelanta Santa Go Dwabio Chishu Gerawa. Sip and Simura Data Hani Sekudamu can you need out to dress on your cigar pyogetawai. Cambridge Mildangarom in the Mikeka, designer Elezena McQueen Layarigo, two net the two sepiro. Dinner, British, Yoshin, Tujon, Suchimimwe, Bafta Male, Elezena McQueen, Enigo, Wicked Lu. Do you in the ma, Natasa Kunakunima, Mingla, Sanole, Elezena McQueen, Enigo, Wickedawa. Natasa Tema, two Mingla, Sano, Elezena McQueen, Soma, Dwabi Pipime, two Brenye, Penny Moderator, Sarah Bedden, Yer Leya, Mingla, Wissomo, Wicked Apsipari. ငယ်ရွယ်ရွယ်နဲ့ကဘာကျော်အောင်မြင်တဲ့ဒီဇိုင်နာအလက်ဇန်နာမက်ကွင်းဟာ2010ဖေဖော်ဝါရီလ7ရက်နေ့မှာပဲသူ့ရဲ့အိမ်မှာတည်ဆုံနေတာတွေ့ခဲ့ရတာပါသူ့အသက် 42年前的Paris Fashion Design班嘛，表达不露出来吧。麦拉斯克尼亚尼，唐古亚乔塞古古尼嘛，兰南米罗嘛，梅普尔的阿勒山纳麦奎纳，克里乔亚特嘛，埃隆达皮表，十七年的江阿特克表，埃隆阿阿森拉内内梅基的阿丘西亚西嘛，阿洛德片的文贵亚个吧。那上头啊，兰南米罗嘛，天下的 Central Saint Martin's College of Art and Design 嘛 ，Fashion Design 内嘛哈，微小不亚个了吧。 都也各种视频包包耶，那不如找找马丁波潘那耶呢？都也爷爷呢？Fashion of English Fashion， English Fashion也难得耶，轮那没两辈个咋了哇？啊，可说呢，来咱那美国 Fashion Design 给下个，别得个 Gucci Fashion Design也阿妈，这是怎么样子呢？把我那提拔了些。
မရေးစတာကြောင့်စီစဉ်တင်ဆက်တဲ့တတရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနေ့နာကြရဲ့ပတ်စင်ကနာအစီအစဉ်ဒီကတော့ဒီလောက်ပါပဲ။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မို့တလဲပြောပြပေးပါရှင်။ဒီရုံနိုင်ငံမှာကိုရိုနာဗိုင်းရပ်ကူးစက်သူ9000ကျော်သွားပြီးသေဆုံးသူကတစ်ထောင်ရှစ်ရာနီးပါးရှိသွားပြီလို့တရုတ်ကျွမ်းမာရေးတာဝန်ရှိသူတွ ှတီးကြခွဲစောင့်ကြည့်ခံနေရတဲ့စိန်ခန့်အပျော်စီးတင်မောကြီးပေါ်မှာဖြစ်ပါတယ်။အဲဒီ Diamond Princess တင်မောကြီးပေါ်ကအမေရိကန်နိုင်ငံသား300ကျော်ကိုတော့အမေရိကန်အစိုးရကလေယာဉ်နှစ်ဆင်းနဲ့ကယ်ထုတ်ခဲ့ပါတယ်။အဲဒီခီးတွေတွေက14ယောက်မှကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေပေမဲ့ရောဂါလက္ခဏာမပြတဲ့အတွက်သူတို့ကိုလည်းလေယာဉ်ပေါ်တက်ခွင့်ပြုခဲ့ပါတယ်။တင်မောပေါ်ကနေပြန်ခေါ်လာတဲ့အမေရိကန်အားလုံးကိုကယ်လီဖိုးနီးယားနဲ့တက်ကဆက်ပြည်နယ်တွေကလေတပ်စခန်းတစ်ခုမှာ14ရက်တီးကြခွဲစောင့်ကြည့်မှာဖြစ်ပါတယ်။ Diamond Princess စိန်ခန့်တင်မောကြီးပေါ်မှာနောက်ထပ်ပိုးကူးစက်သူ69ယောက်ဒီကနေ့ထပ်တွေ့တာကြောင့်စုစုပေါင်းပိုးကူးစက်နေသူက454ယောက်ရှိသွားပါပြီ။အမေရိကန်အစိုးရရှေ့နေချုပ်ဝီလျံဘာယာရုကနေနှုတ်ထွက်ပေးဖို့အတွက်အမေရိကန်တရားရေးဝန်ထမ်းဟောင်းနဲ့အစိုးရရှေ့နေဟောင်း1000ကျော်ကအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့မိတ်ဆွေလည်းဖြစ်နိုင်ငံရေးအကြံပေးဟောင်းလည်းဖြစ်တဲ့ Roger Stone အတွက်ထောင်တန်းအကြံပြုချက်ကိုတရားရေးဌာနကပြင်ဆင်ရှော့ပေါ့ခဲ့ပြီးတဲ့နောက် Republican အစိုးရလက်ထက်မှာရော Democrat အစိုးရလက်ထက်မှာပါတာဝန်ထမ်းခဲ့ကြတဲ့တရားရေးဝန်ထမ်းနဲ့အစိုးရရှေ့နေဟောင်း1100ကျော်ကအခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုမှာတော့လာမယ့် November ရွေးကောက်ပွဲကြရင်ဒီ Russian Republican သမ္မတ Donald Trump နဲ့ရှင်ပြိုင်ဖို့အတွက် Democratic Party တွင်သမ္မတလောင်းရွေးချယ်ပွဲတွေကို Nevada ပြည်နယ်မှာကြိုတင်မဲတွေနဲ့ကျင်းပနေပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မော်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်ရရှင်တွေအားလုံးရွှေလန်းချမ်းမြေ့တဲ့ကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome